Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ် August 15ရက်အင်္ဂါနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.51နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ website Facebook နဲ့ YouTube စာမျက်နှာတွေကလည်းမနက်ပိုင်း6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ကငင်းရမ်းအေးပါအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
အဲ့ခတ်သိမ်းကြင်ကြပါစေခင်ဗျာအမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်မှာတမ်ပရာဟောင်းထရမ့်နဲ့သူ့လူတွေက2020ရွေးကောက်ပွဲကိုဥပဒေကြောင်းနဲ့မညီပယ်ဖျက်ဖို့ကြိုးစားခဲ့တယ်လားဆိုတဲ့မင်ကွန်းနဲ့ပတ်သက်ပြီးဂျူရီအဖွဲ့ကိုတနင်္လာနေ့မှာအစိုးရရှိနေတွေကသူတို့တွေ့ရှိချက်တွေကိုစတင်တင်ပြလိုက်ပြီးဖြစ်ပါတယ်အမေရိကန်ပြည်တော်စုအလာစကာပြည်နယ်ကြီးမှာရုရှားစစ်လေယာဉ်လေးစင်းကိုခြေအခံငယ်ကြောင်းအမေရိကန်စစ်တပ်ကပြောလိုက်ပါတယ်ဂျာမနီဘာသာရေးဝန်ကြီးကတော့ယူကရိန်းမြို့တော်ကီဖိုရောက်ရှိသွားပြီးယူကရိန်းနဲ့အတူရပ်တည်ဆောင်ရွက်သွားမယ်ဖြစ်တယ်လို့ပြောလိုက်တဲ့သတင်းတွေပါဝင်တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုငင်းကြိုင်းအိနဲ့ပဲတင်ပြပေးကြပါပ
ါဒီလိုထိတ်တန်းရောက်နေတဲ့သတင်းတွေတင်ဆက်ပြီးတဲ့အခါမှာနားဆင်ရမှာတခုကတော့
ဒါကဥပဒေကြပါတာဒီနည်းနဲ့၄နာရီ၄၀ဝန်းကျင်လောက်ပါပြတာအဲပထမတစ်ခေါက်တော့9ရက်7နာရီတကြိမ်ပြစ်သွားတယ်အဲပြီးပထမတစ်ခေါက်ပြတ်သွားတယ်ဒုတိယတစ်ခေါက်ဆက်ပြစ်တယ
်စကိုင်းတိုင်းဝက်လက်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေဝင်ရောက်မှုအခြေအနေဒေသခံတူ VOA ကိုပြောခဲ့တာပါဒါပြင်ကလေးမျိုးကစစ်ပေးသင့်ပြည်သူတွေအခြေအနေစစ်ဆောင်ကူညီနေသူတွေရဲ့ပြောပြချက်အပါအဝင်နောက်ဆုံးရပြည်တွင်းသတင်းပေးပို့ချက်တွေနဲ့တူဒုတိယပိုင်းနိုင်ဝက်မှာတော့စစ်နာရှင်စနစ်ကိုဆန့်ကျင်နေတဲ့အမှုပညာရှင်တူနဲ့တွဲဆုံမေးမြန်းခန်းအပါအဝင်စီဝါရေးလူမှုရှုခင်းစတဲ့အပတ်စဉ်ကဏ္ဍတွေကိုတက်ဆက်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်တဲ့သတင်းတွေကိုဆရာဦးတမောင်တန်းနဲ့အတူကျွန်တော်ငင်းငယ်ကြီးကပြောပြပါမယ်ခင်ဗျာ
။အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်မှာတမ်ပရာဟောင်းထရမ့်နဲ့သူ့လူတွေက2020ရွေးကောက်ပွဲကိုဥပဒေကြောင်းနဲ့မညီပယ်ဖျက်ဖို့ကြိုးစားခဲ့လေသလားဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီးဂျူရီအဖွဲ့ကိုတနင်္လာနေ့မှာအစိုးရရှေ့နေတွေကသူတို့ရဲ့တွေ့ရှိချက်တွေကိုစတင်တင်ပြလိုက်ပြီးဖြစ်ပါတယ်။ယခင်ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဂျန်ဂျော်ဒန်ကိုတနင်္လာနေ့မှာဆင့်ခေါ်ခဲ့ပြီးမိနစ်40လောက်မေးမြန်းခဲ့တယ်လို့ဆိုသိရပါဗျ။ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဘီဂူရန်နဲ့ပြည်နယ်အစိုးရယုံကထိတ်တန့်တာဝန်ရှိသူဂဲဘရီယယ်စတာလင်းတို့လည်းတရားရုံးကိုတနင်္လာနေ့စောပိုင်းကရောက်လာခဲ့တယ်လို့သက်ဆိုင်ရာသတင်းတွေကပြောပါဗျ။တမ်ပရာဟောင်းထရမ့်နဲ့တခြားသူတွေကဂျော်ဂျီယာမှာသူတို့ကပ်ပြီးရှုံးခဲ့ရတာကိုပယ်ဖျက်ပစ်ဖို့လှုပ်ဆောင်ခဲ့တာတွေကို full time ခဲ့တဲ့အစိုးရရှေ့နေဖန်နီဝီလစ်ကနှစ်ခွဲကြာစုံစမ်းစစ်ဆေးခဲ့တာပါ2020ခုနှစ်ဒီဇင်ဘာလမှာထရမ့်ရဲ့ရှေ့နေရူဒီဂူလီယန်နီကတခြားသူတွေနဲ့အတူဂျော်ဂျီယာပြည်နယ်မှာမဲမတမာမှုတွေရှိတယ်လို့တွတ်တော်ကြားနာပွဲမှာဆွဆွဲခဲ့ပါတယ်။ပြီးတော့ရွေးကောက်ပွဲတွေကိုတာဝန်ယူဦးဆောင်ရတဲ့ဂျော်ဂျီယာပြည်နယ်အတွင်းမှု Brad Raffensperger နဲ့သူ့ရဲ့ထိတ်တန့်ရရှိ Gabriel Sterling တို့ကတော့အဲ့ဒီလိုမတမာမှုတွေမရှိတဲ့အကြောင်းညွှန်ဆိုခဲ့ကြပါတယ်။ဒါပေမဲ့ Mr. Trump ကဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုကိုဖုံးစက်ခဲ့ပြီးအဲ့ဒီတော့ကပြိုင်ဘက်လက်ရှိသမ္မတ Biden ကိုနိုင်မဲ့မဲရီအတွက်ကိုရှာပေးဖို့ပြောခဲ့ပါတယ်။တကယ်လို့စုံစမ်းစစ်ဆေးရမှာဥရရဆက်လက်ဆွဲဆိုဖို့လုံလောက်တဲ့အထောက်အထားတွေရှိတယ်လို့ဂျူရီအဖွဲ့ကဆုံးဖြတ်ခဲ့ရင်တမ်ပရာဟောင်းထရမ့်ဟာနောက်ထပ်အမှုတမှုနဲ့တရားဆွဲဆိုတာကိုရင်ဆိုင်ရအောင်မှာဖြစ်ပါတယ
်။တင်းကြီးနေနှောင်းပိုင်းနဲ့တလင်းလာနေအစောပိုင်းမှာအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်အနီးမှာရုရှားစစ်လေယာဉ်လေးစီးကိုခြေအားခံမိခဲ့ကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။အလက်စကာပြည်နယ်လေကြောင်းကာကွယ်ရေးသတ်မှတ်စုံထဲမှာထောက်လန်းချေရခံမိတာဖြစ်ကြောင်းမြောက်အမေရိကလေကြောင်းကာကွယ်ရေးကုကဲမှုအဖွဲ့ NORAD ကပြောပါရယ်ရုရှားလေယာဉ်ဟာနိုင်ငံတကာလေပိုင်နက်ထဲမှာခြံခဲ့ပြီးအမေရိကန်ဒါမှမဟုတ်ကနေဒါအချုပ်ချာအာဏာပိုင်လေပိုင်နက်ထဲကိုမဝင်ခဲ့ဘူးလို့ NORAD ကတလင်းလာနေမှာသတင်းထုတ်ပြန်ပါရယ်အလက်စကာပြည်နယ်လေကြောင်းကာကွယ်ရေးသတ်မှတ်စုံထဲမှာဒီလိုရုရှားဘက်ကလှုပ်ရှားမှုတွေပုံမှန်ဖြစ်ပေါ်နေပြီးဒါဟာချင်းချောက်မှုအဖြစ်မရှိမြင်ကြောင်းဆိုပါရယ်ဒါပေမဲ့မြောက်အမေရိကဒေသကိုကာကွယ်ရေးမှာတုံ့ပြန်မှုနီလန်အများပြားကိုအသုံးပြုဖို့အစနစ်ပြင်ဆင်ထားတယ်လို့မိတ်ထုတ်ပြန်ပါတယ်။လေကြောင်းကာဝေးသတ်မှတ်ဆုံးဆိုတာကနိုင်ငံလုံးကျုံကြီးအတွက်ဝင်လာတဲ့လေရင်အားလုံးကိုအမျိုးမျိုးခွဲခြားပြီးတည်နေရတဲ့ထိန်းချုပ်မှုကိုသတ်မှတ်တဲ့ဆုံးဖြစ်ပြီးနိုင်ငံတွေရဲ့အချုပ်ချာပိုင်းလေပိုင်းနဲ့ဘေးမှာကက်လျက်ရှိတဲ့အပြူပြိဆိုင်ရာလေပိုင်းနဲ့ဖြစ်ပါတယ်။ဒီစုံထဲမှာဒီနှစ်အတွင်းရုရှားစစ်လေရင်အများပြားဝင်ရောက်ပြန်တောင်းခဲ့ကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ထားပါတယ်။မေလတုန်းကအမေရိကန် F-16 နဲ့F-22 တိုက်လေယာဉ်တွေဟာရုရှားရဲ့ Tu-95 ဘုံးကျဲလေယာဉ်တွေ Su-35 ဂျက်တိုက်လေယာဉ်တွေနဲ့လေယာဉ်စီးတင်လေယာဉ်ကြီးတွေပါဝင်ရုရှားလေယာဉ်6စီးကိုဂျာပြတ်ဟန်တာခဲ့ရပါတယ်။အဲ့ဒီနောက်ရက်သတင်းပတ်အနည်းငယ်အကြာမှာလဲနောက်ထပ်ရုရှားလေယာဉ်ဂ တစည်းကိုအလက်စကာပြည်နယ်လေကြောင်းကာဝေးသတ်မှတ်စုံထဲမှာခြေရခံမိခဲ့ပါတယ်။အလက်စကာပြည်နယ်တစ်ဝိုက်မှာအကြီးစားစည်ရေးလေ့ကျင့်မှုအများပြားပြုလုပ်ဖို့စီစဉ်ထားချိန်မှာဒီလိုလေကြောင်းပြန်တက်မှုတွေဖြစ်ခဲ့တာဖြစ်ပါတယ
်။ဂျာမနီဘဏ္ဍာရေးဝန်ကြီးခရစ်စတီယန်လင်နာဟာယူကရိန်းမြို့တော်ကီဖ်ကိုရောက်ရှိသွားပြီးယူကရိန်းနဲ့အတူရည်တည်ဆောင်ရွက်သွားမှာဖြစ်တယ်လို့တနင်္လာနေ့ကပြောကြားလိုက်ပါတယ်။စစ်ဖြစ်စကတည်းကဆိုရင်ဒါဟာမချေညာဘဲရောက်လာတဲ့သူ့ရဲ့ပထမဦးဆုံးယူကရိန်းခရီးလည်းဖြစ်ပါတယ်။ဂျာမနီဘဏ္ဍာရေးဝန်ကြီးဌာနကယူကရိန်းကိုယခုကောနောင်ကဘယ်လိုကူညီနိုင်မလဲဆိုတာကိုယူကရိန်းတာဝန်ရှိသူတွေနဲ့တိတိကျကျသေးသေးချာချာဆွေးနွေးမှာဖြစ်တယ်လို့ခီးယောင်ဆိုင်သူကပြောပါတယ်။ကျွန်တော်တို့ယူကရိန်းနဲ့အတူရည်တည်ပါတယ်အတူဆောင်ရွက်ပါမယ်လို့သတင်းတော်တွေကိုသူကပြောပါတယ်။ဒီစစ်ပွဲယူကရိန်းမရှုံးစေရဘူးလို့သူကဆက်ပြီးပြောပါတယ်။2022ခုနှစ်စစ်ပွဲစဖြစ်ကြတဲ့ကဂျာမနီနိုင်ငံကယူကရိန်းကိုစစ်ရေးဗန်ဒါရေးလူသားချင်းစာနာထောက်ထားရေးအကူအညီဒေါ်လာ24ဘီလီယံကူညီထားခဲ့တာပါ။အရေးကြီးတဲ့စီးပွဲတက်ကိုကီးပြုတ်မှာလင်နာနဲ့သူထိုင်ခဲ့တယ်လို့ယူကရိန်းဝန်ကြီးချုပ်ဒန်နစ်ရှူမီဟဲကလည်းတတိယလူမှုစာမျက်နှာမှာရေးပါတယ်။ထောက်ခံတာတွေအတွက်ဂျာမနီအစိုးရကိုကျေးဇူးတင်တဲ့အကြောင်းနဲ့သူကဖော်ပြထားပါတယ်။ဂျာမနီကယူကရိန်းကိုတားတဲ့ပိုလိုထောက်ခံသွားမှာဖြစ်ပြီးသူတို့ရဲ့ပူးပေါင်းဆောင်ရွက်ရေးစီမံချက်တွေကရေရှည်သဘောဖြစ်လိမ့်မယ်လို့အစည်းအဝေးအတွင်းမှာဂျာမနီဗန်ဒိုင်းဝန်ကြီးကအလေးထားပြောကြားခဲ့တာပါယူရို148တန်းလောက်တန်ဖိုးရှိမဲ့စီမံကိန်းငှားရက်ကိုသဘောတူထားပြီးဖြစ်ပြီးစုစုပေါင်းယူရိုတန်း80ကျော်မဲ့နောက်ထပ်စီမံကိန်းသုံးခုကိုစဉ်းစားနေကြတာဖြစ်တယ်လို့ဝန်ကြီးချုပ်ရှူမီယဲကပြောပါတယ
်ရုရှားငွေရူဘယ်ရဲ့တန်ဖိုးဟာယူကရိန်းစစ်ပွဲစကြတဲ့အခါဆိုရင်အနေဆုံးကိုကြားသွားတာကြောင့်ဘိုဘန်ကအင်္ဂါနေ့မှာရေးပေါ်အစည်းအဝေးခေါ်ဆိုထားပါတယ်။ရုရှားဘိုဘန်ကအတိုးနှုန်းကိုပြန်လည်သုံးသပ်ဖို့ခေါ်ဆိုလိုက်တာပါ။ရုရှားရဲ့စစ်အသုံးစရိတ်တွေတက်လာပြီးစွန့်ရည်နဲ့ပတ်သက်တဲ့ပို့ကုန်တွေအပေါ်အနောက်နိုင်ငံတွေကပိတ်ဆို့ရေးယူထားခဲ့ချိန်မှာဂူလိုရူဘယ်တန်ဖိုးကကျဆင်းလာတာပါ။တနင်္လာနေ့မှာအမေရိကန်ဒေါ်လာတဒေါ်လာမှာရုရှားရူဘယ်တရာကျော်ဖြစ်သွားတာပါ။နှစ်စကတည်းကဆိုရင်တန်ဖိုးငွေ20ရာခိုင်နှုန်း25ရာခိုင်နှုန်းကျသွားခဲ့တာဖြစ်ပြီးစခန္လာအတွင်းမှာအနေအဆုံးကိုရောက်ရှိခဲ့ပါတယ်။ရုရှားဘုံပန်ရဲ့ချင်ညာချက်ထွက်ခဲ့ပြီးနောက်ရရူဘယ်ဈေးကမဆိုစလောက်ပြန်တက်သွားခဲ့ပါတယ်။ရုရှားသမ္မတပူတင်ရဲ့စီးပွားရေးအကြံပေးမက်စကင်အိုရရှင်ကတော့နိုင်ငံတော်ပိုင်းတက်သတင်းဌာနနဲ့သဘောထားအမြင်ဆောင်းပါးရေးသားရမှာရူဘယ်ဈေးကျဆင်းသွားတာကငွေကြေးဆိုင်ရာမူဝါဒလျော့ရဲလို့ဆိုပြီးသုံးသပ်ပါတယ်။အခုလိုရူဘယ်ဈေးကျတာဟာစီးပွားရေးကိုထိခိုက်စေပြီးတာမန်ပြည်သူတွေရဲ့တကယ့်ဝင်ငွေအပေါ်ကိုလည်းတက်ရောက်စေတယ်လို့သူကပြောပါတယ်။ဒါပေမဲ့အချင်းတွေကိုတည်ငြိမ်အောင်ထိမ့်ဖို့ရုရှားဘုံဘက်မှအသုံးပြုလို့ရတဲ့နည်းလမ်းတွေအလုံးလောက်ရှိတယ်လို့ဆိုပါတယ်။အချင်းတို့တွင်ပုံမှန်ပြန်ဖြစ်လာမယ်လို့သူကမျှော်လင့်ထားပါတယ်။ဒါပေမဲ့နိုင်ငံခြားငွေလဲလှယ်မှုကိုဈေးကွက်အတိုင်းအရှင်မျှော်ထားတဲ့မှုကိုကျင့်သုံးနေကြောင်းဘဏ်ရဲ့ဒုတိယညွှန်ကြားရေးမှူးအလက်စီဇာဘိုကင်ကတော့သတင်းတောက်တွေကိုတောက်ချန်နေကပြောခဲ့ပါတယ်။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 1.1.3 5.40kHz 4.83 5.51kHz 5.90kHz 5.95 လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့မနက်ခင်းသတင်းတွေကို VOE ကဆက်လက်ကြီးညာနေပါတယ်ရဆာကျေးဇူးတက်ဗက်နာရဲ့ဝါရဖြန့်ချီပစ္စည်းတွေကိုဖြန့်ချီတဲ့အတွက်ရုရှားနှစ်ယောက်ကိုဖမ်းဆီးခဲ့ပြီးတချို့မှုနဲ့ပိုလာအာဏာပိုင်တွေကတရားဆွဲလိုက်ပါတယ်။ပြည်တွင်းလုံခြုံရေးဌာနနဲ့ရဲတပ်ဖွဲ့တို့ကသူတို့နှစ်ယောက်ကိုဖမ်းဆီးခဲ့တာဖြစ်တယ်လို့ပိုလန်ပြည်ဒဲရေးဝန်ကြီးမာရုစ်ကမင်စကာလူမှုစာမျက်နှာမှာတင်းလာနေကပြောပါတယ်။ကရာကွန်နဲ့ဝါဆောမြို့တွေမှာရုရှားနှစ်ယောက်ကဝါသားဖြန့်ချီစာရွက်တွေကိုဖြန့်ချီခဲ့တယ်လို့သူကဆိုပါတယ်။ဗက်နာသတ္တစုဆောင်ရေးအင်တာနက်စာမျက်နှာနဲ့ဆက်နွယ်နေတဲ့စာရွက်300ကိုသူတို့နှစ်ယောက်ကဖျက်ချိခဲ့ကြပြီးဗက်နာနဲ့ပတ်သက်တဲ့ပစ္စည်း300ကိုသိမ်းဆည်းရမိခဲ့တယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်။ Alaska City နဲ့ Andre G လို့နာမည်ရတဲ့သူတို့နှစ်ယောက်ဟာအခုလိုစာရွက်ချက်တွေအတွက်ဒေါ်လာ5000ရရှိခဲ့ကြတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ Belarus နိုင်ငံနဲ့ Poland နဲ့ဇာတ်ချက်မှာ Poland တပ်သား1000ကိုချထားမယ်လို့ Poland ကပြောထားခဲ့ပါတယ်။ဗက်နာစစ်တပ်တွေအတွက် Belarus မှာလေ့ကျင့်ပေးနေတာကြောင့် Poland ကနေဆက်ဒီသားမှာရတဲ့မအေးဖြစ်နေရတာပ
ါတရုတ်ကာဝေးဝင်ကြီးလီရှန်ဖူဟာရုရှားနဲ့ဘီလာရုစ်နိုင်ငံတွေကိုတွားရောက်မဲ့သူ့ရဲ့6ရက်တာခီးစဉ်ကိုတနင်္လာနေ့ကစတင်လိုက်ပါတယ်ဒါဟာယူကရိန်းချွတ်ချော့စစ်ကြောင်းရုရှားနဲ့ဘီလာရုစ်ပေါ်အနောက်အုပ်စုကဖဲချင်းတန်းခတ်နေချိန်မှာတရုတ်ကထောက်ခံကြောင်းပြသလိုက်တဲ့ခီးစဉ်ဖြစ်ပါတယ်ဝင်ကြီးလီဟာမော်စကိုနိုင်ငံတကာလုံခြုံရေးဆိုင်ရာညီလာခံမှာ မိန့်ခွန်းပြောကြားဖို့ရှိပြီးရုရှားနဲ့တခြားနိုင်ငံတွေကကာဝေးဝင်ကြီးတွေနဲ့တွဲဆုံမှာဖြစ်ကြောင်းတရုတ်ကာဝေးဝင်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ခီးစင်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့ဌာနရဲ့ဖြေကြားချက်မှာတော့တရုတ်နဲ့ရုရှားခေါင်းဆောင်တွေဟာမတူညီတဲ့ပြဿနာပေါင်းစုံအတွက်မဟာဗျူဟာမြောက်ဆက်ဆံရေးကိုပုံစံမျိုးမျိုးနဲ့ဆက်လက်ထိန်းသိမ်းထားကြောင်းပြောပါတယ်။နှစ်ဖက်စလုံးဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့ပူးတွဲဆွေးနွေးရတဲ့ကိစ္စရပ်တွေအပါအဝင်ကြေကြေပြန့်ပြန့်အမြင်ချင်းဖလှယ်ဆွေးနွေးကြဖို့ရှိပြီးတရုတ်ရုရှားဘက်ဆောင်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးမိတ်ဖက်ဆက်ဆံရေးကိုဆက်လက်မြင့်တင်သွားမှာဖြစ်တယ်လို့နိုင်ငံရေးဌာနပြောရေးဆိုခဲ့ရှိသူဝမ်ဝမ်ပင်ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောသွားပါတယ်။တရုတ်ဟာရုရှားယူကရိန်းစစ်မှာဂျာနီကတစ်ဖက်ဖက်ကိုဆက်လက်နဲ့ထောက်ပံ့တာတွေမလုပ်ဘူးလို့တရားဝင်ကြေညာထားတာပါ။တစ်ဖက်မှာလည်းအမေရိကန်နဲ့မဟာမိတ်တွေကရုရှားကိုစစ်ဖြစ်စေဖို့စတင်ရန်စခဲ့တယ်လို့တရုတ်ကစွပ်စွဲထားတယ်လို့ရုရှားနဲ့ခိုင်မာတဲ့စီးပွားရေးတန်တမာရေးနဲ့ကုန်သွယ်မှုဆက်ဆံရေးကိုဆက်ပြီးထိန်းသိမ်းထားတာဖြစ်ပါတယ
်။ထိုင်ဝမ်ဟာတရုတ်ကချိန်ချောက်တာကြောင့်ကြောက်သွားမှာမဟုတ်ဘူးလို့ထိုင်ဝမ်ဒုတိယသမ္မတဝီလျံလိုက်ကပြောလိုက်ပါတယ်။ပါရာဂွေးသမ္မတအသေးရဲ့အကြမ်းချိန်ပွဲကိုတက်ဖို့တော့နယူးယောက်မြို့မှာတထောက်တနားဝင်နာစဉ်နောက်တည့်နေ့လည်စာစားပွဲမှာမစ္စတာလိုင်ကတင်းကွန်နေနေကအဲ့ဒီလိုပြောလိုက်တာပါ။ရောအနာပိုင်ဝါရကဘယ်လိုပဲချင်းချောက်ချင်းချောက်ကျွန်တော်တို့ကကြောက်မှလည်းမဟုတ်တယ်လို့ညွတ်မှလည်းမဟုတ်ပါဘူးဒီမိုကရေစီနဲ့လွတ်လပ်ခွင့်တန်ဖိုးတွေကိုဆက်လက်ကင်ဆယ်သွားမှာဖြစ်တယ်လို့မစ္စတာလိုင်းကပြောပါတယ်ထိုင်ဝမ်မှာရှိတဲ့အမေရိကန်ရဲ့တရားမဝင်ကိုယ်စားလှယ်ရုံးကတာဝန်ရှိသူတူဖြစ်တဲ့အင်္ဂရစ်လာဆန်ကထိုင်ဝမ်ယာယီတံပရကိုနယူးယောက်လေဆိပ်မှာလာရောက်ကြိုဆိုခဲ့ပါတယ်တရားဝင်အဖြစ်သူ့ရဲ့ခီးကိုပါရာဂွေးတို့လိုလေရင်ပြောင်းခီးတစ်ထောက်ဖြစ်သတ်မှတ်ထားတာပါဒါပေမဲ့ထိုင်ဝမ်ကိုတရုတ်ကသူ့ရဲ့ချုပ်ချာအာဏာအောက်ကနေမြေတစ်ခုဖြစ်ပဲသဘောထားပါတယ်။အခုလိုဝင်ရောက်တဲ့ခီးကိုလည်းတရုတ်ကဝေဖန်လိုက်ပြီးမစ္စတာဝီလျံလိုင်ကိုထိုင်ဝမ်လွတ်လပ်ရေးအတွက်တရုတ်ပြည်ကခွဲထွက်လုပ်ပြီးခေါင်းမာတဲ့အဖြစ်သမားဖြစ်တရုတ်နိုင်ငံသားရေးဝန်ကြီးဌာနကရှုတ်ချလိုက်ပါတယ်
။နိုင်ဂျာမှာအာဏာသိမ်းစစ်ကောင်းဆောင်တွေဟာရပ်သားသမားကိုအာဏာပြန်လွှဲပေးဖို့ခေါင်းမာမာနဲ့ဆက်ညှဉ်းဆန်းနေပြီးတစ်ဖက်မှာလည်းတန်တမန်နီးလန်းနဲ့ဖြည့်ရှင်းမဲ့သဘောမျိုးလေတံဖြစ်နေချိန်မှာပဲဒီအကြတဲ့ရင်ပတ်သက်ပြီးအာဖရိကသမဂ္ဂ AU ကအဖွဲ့ဌာနချုပ်ရှိရာအီသီယိုးပီးယားနိုင်ငံမြို့တော်မှာတနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်။အာဖရိကသမဂ္ဂရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးကောင်စီကနိုင်ဂျာအခြေအနေနောက်ဆုံးအခြေအနေတွေကိုလေ့လာပြီးဒီပြဿနာဖြေရှင်းနိုင်ရေးတွဲဆုံခဲ့ကြတယ်လို့အာဖရိကသမဂ္ဂကလူမှုကွန်ရက် X ကနေသတင်းထုတ်ပြန်ပါတယ်။တစ်ဖက်မှာလည်းနိုင်ဂျာအနာသိန်းစစ်စိုးရကဖြုတ်ချလိုက်တဲ့ရွေးကောက်ခံသမဂ္ဂမိုဟာမက်ဘဇွန်းကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ပြည်တွင်းပြည်ပလုံခြုံရေးချိုးဖောက်ထိခိုက်စေမှုတွေနဲ့တရားစွဲဖို့တပ်တွေအလုံးလောက်ရှိနေပြီဆိုပြီးတနုနေညနေပိုင်းကအာနာသိန်းစစ်တပ်ကကြေညာပါတယ်ဒီချင်းချောက်မှုကိုအနောက်အာဖရိကနိုင်ငံများစီးပွားရေးဆိုင်ရာအတိုက်အဝန်း ECOWAS ကဒေါသတကြီးရှုံချခဲ့ပါတယ်တခါနိုင်ဂျာစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးတီအန်နီဟာဂျာဝင်စစ်ဆက်ပေးနေတဲ့နိုင်ဂျီးရီးယားဘာသာရေးကောင်းဆောင်တွေနဲ့ဒီသတင်းပတ်ကုန်ထဲမှာပဲတွေ့ဆုံခဲ့ပြီးတနမန်ရေးလမ်းကြောင်းဖွင့်ထားကြောင်းပြောခဲ့ပါတယ်ဒီတွေ့ဆုံမှုကဂါနာမှာလုပ်ဖို့စီစဉ်ထားတဲ့ECOWAS အဖွဲ့စစ်ဖက်အကြီးအကဲတွေရဲ့အစည်းအဝေးကိုနိပညာဆိုင်ရာအကြောင်းပြချက်နဲ့ရွှေ့ဆိုင်းလိုက်ပြီးနောက်မှာထွက်ပေါ်လာတာပါ ECOWAS ဟာနိုင်ဂျာစစ်စိုးရပေါ်ပိတ်ဆို့အရေးယူတာတွေပြုလုပ်ထားပေမဲ့အဖွဲ့ဝင်နိုင်ငံတွေကြားမှာနိုင်ဂျာအရေးသဘောထားကွဲပြားမှုတွေလည်းဖြစ်နေပါတယ်အင်္ဂါနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဥတမောင်တန်းနဲ့အတူကြီးညာပေးခဲ့တာဖြစ်ပါတယ်VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းလေးမှာပဲဖမ်းယူနားဆင်နိုင်ပါတယ်။အခုကဆက်လို့သတင်းပေးပို့ချက်တွေစောင့်မတွေကိုဇက်တိုက်တင်ဆက်သွားပါမယ်။စကိုင်းတိုင်းကလေးမြို့နယ်ထဲမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ကာဝေးတပ်ဖွဲ့တွေကြားနှစ်ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပြီးနောက်မှာစစ်ကောင်စီဘက်ကကြေးရွာတွေရှိရာကိုဩဂတ်လ14ရက်နေ့မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့စစ်ပေးရှောင်တွေကကူညီနေသူတွေကပြောပါတယ်။ဒီတော့တွေမှာပဲခမ်းပတ်မြို့နယ်ကနေကလေးမြို့နယ်ထဲတိန့်ရှောင်နေရတဲ့စစ်ပေးရှောင်တွေကတော့စံပြက်လို့အခက်ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမျိုးနယ်တွေကစစ်ရေးနဲ့ဒုက္ခသည်တွေရဲ့အခြေအနေပြည်တွင်းကသတင်းပေးပို့ချက်ကိုနန်းလောင်ကတင်ပြပေးပါမယ်
။စကိုင်းတိုင်းကလေးမျိုးနယ်ထဲကကြေးရွာတွေမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေဟာဩဂုတ်လ17ရက်နဲ့12ရက်တွေမှာနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်စစ်ကြောင်းတွေပြန်ဆုတ်သွားပြီးတဲ့နောက်ဩဂုတ်14ရက်မှာကြေးရွာတွေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့စစ်ပေးရှောင်ကူညီပေးနေသူတွေကပြောပါတယ်။တိုက်ပွဲအတွင်းကျွန်းချောင်းကြေးရွာကနေစီခန့်လာပြတဲ့ရဲသားနှုတ်ကိုလည်းစစ်တပ်ဘက်ကမီးရှို့တပ်ဖြတ်သွားတယ်လို့ကလေးစစ်ပေးရှောင်ကူညီနေသူကအခုလိုပြောပါတယ
်စစ်တပ်နဲ့မှာကျွန်တော်အပြန်အလှန်ဖြစ်ခဲ့တာကြာစစ်တပ်စစ်နှစ်စစ်တုံးရလောက်ကတည်းကပြန်ဆုတ်သွားကြကလေးမျိုးနဲ့အမျိုးဆုံးကလေးမျိုးနဲ့အမျိုးဆုံးမှာစစ်တပ်ကြေးရွာကစစ်တပ်ကြေးရွာအဝင်တော့ခွဲဆက်ရှိတယ်ကြာ 后来别人嘛，就那个电视讲起个，就格里面讲白嘛，那经常接啊个没，那当然你个，你看我对吧？格里面是看多点个，后来嘛就那个把特别的，三个人没修的，当面的或者没修他这个，人家今天都笑，就看到修个，就格里面把我格里面的那种那些机会，俺们都笑过，那人家就看你个，那格里面就都笑出来，人家拍出来出来，你拍出来的，对吧？都笑就看你。
Sitane Gagoye Dapore Taipo Edwin, Napetika Jasomo Shigebi, Siye Demanirelo, Titakan Gagoye Daporega Piovare, Taipoche in a Yatari Tisone Chin in a Patelo, Sikam Sipega, Trintopianaro Mashi Devau, the set Hemabe, the Mumu, Kamba Muma, Sitane Gagoye Dapore Taipo Pigadlo, Kalimurego, Dinshangare Sibi Shangriha, Akuya by Niago Pianara Shirelo, Titakan Vega Piovare.Kalimuma, Dinshaw near the Dida Canule Shinibi, Sibi Shangriha, San Shaba Piala Nerelo, Kamba Mugani, Dinshaw, Dida Kanduga, Drue, Chinigo, Kuru, Piovare.
Then when you tell away, Suaro, Pisiri, Varipian Terelo, Leshida, Wono, Akundom, Hope, you know, Samita Suma, Wa, Nene, Total Luri Wono, you reckon, may out don't know Salawa.哎，努力的，起码表面在那块去的，啊，松松的那么好地方咯。去去那底下咯，沙岛山的那地么西头哩，他把底下阳光在那山这边的地么来不知道，山外下庄地么西头的嘛，西西那里哦，不多阿些啊，可能当老呢，沙岛啊，过啊西西山啊，过山老呢，变为亚大不咯，底下来得大不。
看吧，苗人嘛，大伯人没事了呗。那他大伯皮拉嘛，我说你来着。阿苦罗，你一个没变呗？丁香你家来皮皮，丁香你来着着。你因为跑船看下瑞士来着嘞，是被香的求的。你因为我变你家来喽，得打开那个表包嘞。看吧，苗嘛，皮克嘞，就来那三那一个，比如欧洲也跑完的五个，是大家平时多不热闹，各国也大跑人呢，是大多，我也加大跑皮克皮，是大跑个一下人呢，你叫我呢，皮克们的钱留起来提，变成开了吧。大跑人是皮的钱啊，啥皮，提给你提，是被少年家的地大看了下，一帮那社交见面来皮皮的多，三那一卡过年了嘞，也暴露阿尼拉皮包嘞。
Skydiving claim unit ya chini piring at the impupu checko, Nalong Pupiagrava, Kutasad Skydiving Wellam Uniga Chini Uchiama. Wellam Unit She Janga Paukan Chiwago, August Lasatuan in Yeni by my Sikonsi Tediga, Jet Tidy in a Pikakerajan, Tidagan Liu Tikakabare. The car Tombo Gong Chiwa Begule, Lenachine Pikakerajan, Kling at Unit, that Chiwu do, Tikakabi, Mabachon Chiwaga, Nain Tia Jogule, Sikonsi Net, Pusoti Pubon Perega, Michu Kejarelu.Dida Ganine, Dida Kawai Periga, Piovare, D. John the Dim People Jegu, Janagabe Select Piopia Pibamia. Skydai Wellam Unit, She Chen Chiari Pite, Paukan Yahoo, Sikosi Tedriga, Augusta Satoyani, Yeni Lina in Winchin Chima, Dekaye Jelly in Sine, Jiari Sadden Jango Utibi Pika Kera Pitelu, Wella Information Network at Dawingan, Kunagalia Viego Piovare, D. Pikamu Pitina, John Tenny de Chim Hote Dreta.Cuma mama tiga itu ada masih kita pilih lo, kau negara ya pelbagai.
Nampak di sejauh ada jabatan ini, ini ni dia orang yang nak kita. Pertama ada korang ni, sebenarnya ada jenis kedua ni, abg pertama ada kopi kedua ni, dua ada kopi sebiji ni. Alu bahasa dengan dia, dua udik jaga, wah bau kan jiwa kan, sahaja dia udik biji dua ni. Apa saja nampak ini mah, lebar biru dah ini, anak ini nak biru dong tu bang lima tu tiga ni, dia ada dia ada macam ni yang dia.
大便为了血浆啊，脑袋血压低压撇的，同步供血压过来，血泡尿呢血浆倒拉倒嘛得酸你的，是讲是这个，伢姑娘有文件嘛，人家这里呢撇开开了讲，啊得三年文件隔离的屋呢，啊得超三文件没有这么的屋，提开开了路，姑娘家里个是标牌的，
血泡尿呢血浆嘛靠啥也拿倒嘛是的，倒拉倒嘛不是，他家的油的，伢的碱的倒的标不咯，哎呀你妈！有超市妈妈标是的呢，外加呢，就那七十 AD 万不咯，七十的妈妈标的的呢，天天嘛，他都没的，你讲呢，别超市有的比较开明的，他都没的给你，那就像交工用嘛，开明啊的，对的啊，现在你在俺们那个，现在你在那个，我讲对的呀。
我来没有呢，是讲啊呗，俺别唱七月过来，十多年呢，你来白嘛，水不没有呢，叫我们别个拉比，哎，要么是看差你个的，实在呢，比少的破的个。 ရွာကပြန်ထွက်တဲ့အချိန်မှာမီးရှို့ခဲ့လို့အင်ဂျီတရားဝင်းကျင်မီးလောင်ခဲ့တယ်လို့ဒေသခံတူကပြောပါတယ်
။ဒါပေမဲ့ကျောင်းကလည်းအင်ဂျီတရားလောက်ရှုခင်ရတယ်ဗျ။ရှုခင်တော့ခုနကပေါ့အင်ဂျီတရားလောက်ရှုနေတာ။အဲ့ဒါကျွန်တော်မင်းရဲ့ရှုခင်ရတာလေတော်တော်များများ
။ငါးပက်ချောင်းကြီးရွာဟာဒါဒုတိယအချိန်မီးရှို့ခံရတာဖြစ်ပြီးပထမအချိန်တုန်းကလည်းအင်ဂျီ120ကျော်မီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ပောက်ကန်ရွာ၊ထုံးမကုန်းရွာနဲ့ငါးပက်ချောင်းကြီးရွာတွေကစစ်ကောင်စီစစ်ကြောင်းလာတော့မှဒေသခံတွေစစ်ရှောင်နေကြပေမဲ့စစ်ကြောင်းပြန်ထွက်သွားချိန်မှာငါးဖက်ချောင်းကြီးရွာကဒေသခံတွေကတော့ရောကိုပြန်ဝင်ကြပြီလို့ပြောပါတယ်။ပောက်ကန်ရွာနဲ့ထုံးမကုန်းရွာကသူတွေကတော့စစ်ကောင်စီကရန်တမ်းပစ်ခတ်တာတွေလုပ်မှဆိုရင်တောင်ရွာတွေကိုပြန်မဝင်ကြသေးဘူးလို့ပြောပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပစ်ခတ်တိုက်ခတ်မှုတွေကြောင့်မန္တလေးတိုင်းကဒေသတချို့နဲ့စကိုင်းတိုင်းအတွင်းမှာသေဆုံးသူတွေနဲ့အိုးအိမ်ဆွတ်ခွာထွက်ပြေးနေကြတဲ့စစ်ဘေးရှောင်အရေးတွက်ဟာတနေ့တည်းတနေ့ပိုးပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေကဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတာကြောင့်နေမြေရှင်းလင်းလုပ်နေတာဖြစ်တယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်တွေမှာတော့မကြာခဏဖော်ပြလေးရှိပါတယ
်။စကိုင်းတိုင်းဝက်လက်မြို့နယ်တွေကအခြေအနေကိုတင်ပြခဲ့တာပါ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီစဉ်ပါလိမ့်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
ခုတော့ကင်းအာဇာနီနေ့အကြောင်းသတင်းဆောင်မတစ်ပုဒ်တင်ဆက်ပါမယ်။ကရင်လူမျိုးတွေလွတ်လပ်မှုဒန်းတူညီမျှမှုနဲ့ကိုပိုင်ပြတ်ထန်းခွင့်အခွင့်အရေးတွေရဖို့ကရင်တွေစီစီလုံးလုံးညီညီညွတ်ညွတ်နဲ့စီရင်နိုင်ငံရေးစတဲ့အဖက်ဖက်ကဆက်လက်လှုပ်ဆောင်သွားမယ့်အကြောင်းပြီးခဲ့တဲ့ဩဂတ်လ12ရက်နေ့မှာကြားရောက်ခဲ့တဲ့ကရင်အာဇာနီနေ့မှာ KNU ကရင်အမျိုးသားအစည်းအဝေးဘူဌာနချုပ်ကတဝန်လွှာပေးဖို့ပြောဆိုလိုက်ပါတယ်။ဘန်ကောက်မြို့ကနေမတ်ညွညွလွင်ကတင်ပြပေးထားပါတယ်။
ကရင်မျိုးသားအလုံးအတွဲအသက်ပေးပြီးကိုကျိုးမဖက်ပဲခေဆက်ဆက်တိုက်ပွဲဝင်ခဲ့ကြတဲ့ကရင်အမျိုးသားခေါင်းဆောင်ကြီးတွေကိုသတိရဂုဏ်ပြုတဲ့83နှစ်မြောက်ကရင်အာဇာနီနေ့အခမ်းအနားကိုဗန်ကောက်မြို့မှာဩဂုတ်လ17ရက်နေ့ကကျင်းပခဲ့ကြပါတယ်
ကင်းအာဇာနီနေ့သမိုင်းဖြစ်ပေါ်လာတာတော့1950ခုနှစ်မှာဂေါ်ဟူစောပါဦးကြီးအင်းနဲ့ဟိုပါဗောဘုချိုးဆိုင်ခင်တို့ဟာဆိုလို့ရှိရင်အစီဝေးကိုပြုလုပ်ဖို့ရန်အတွက်ထိုင်းနိုင်ငံနယ်စပ်ကိုထွက်လာရင်းနဲ့ပဲကရင်ပြည်နယ်ရဲ့အဲဒီတနေရာမှာဗောနော်အရန်သူရဲ့လုံခြံတပ်ဖြတ်ခြင်းကိုခံခဲ့ရတာဖြစ်ပါတယ်လို့နော်1950ဩဂတ်လ12ရက်နေ့မှာအရန်သူရဲ့လုံခြံတပ်ဖြတ်ခြင်းကိုခံခဲ့ရတဲ့နေ့ဟာကရင်အာဇာနီနေ့ဖြစ်ပါတယ်လို့ကရင်အာဇာနီနေ့ကိုကျင်းပရတဲ့ရည်ရွယ်ချက်ကတော့ကရင်အမျိုးသားအာဇာနီတွေရဲ့နိုင်ငံရေးညွန်ပန်းချက်နဲ့အမျိုးသားတော်လှန်ရေးညွန်ပန်းယက်တီချက်တွေကိုကရင်ပြည်သူတွေပြန်လဲပြီးတော့မှအောက်မေ့သတိရပြီးတော့အဲ့ဒီယက်တီချက်တိုင်းကရင်တွေရဲ့ဒန်းလူကြီးများရရှိဖို့ရန်အတွက်ကရင်ပြည်နယ်ရရှိမှုရန်အတွက်ကရင်စစ်မှားကရင်ဖန်တီးမှုရန်အတွက်အာဇာနီတွေရဲ့ယက်တီချင်းတိုင်းကရင်ပြည်သူတွေပြန်လည်ယက်တီတိုင်းဖို့ရန်အတွက်အောင်မေတ္တရပြီးတော့မှကျင်းပပြုလုပ်ရခြင်းလည်းဖြစ်ပါတယ်။သူတို့ရဲ့ပေးဆက်ခြင်း၊သူတို့ရဲ့လှုပ်ဆောင်ခြင်း၊သူတို့ရဲ့အသက်သွေးချွေးပေးခဲ့ခြင်းတိုင်းကျွန်တော်တို့ဒီနေ့ပြန်လည်လှုပ်ဆောင်နိုင်ဖို့ရန်အတွက်အဲ့ဒီအာဇာနီဝိညာဉ်ကိုပြန်လည်၍အသက်သွင်းနိုင်ဖို့ရန်အတွက်လည်းဖြစ်ပါတယ်။နောက်တစ်ခုကတော့ကရင်အမျိုးသားနိုင်ငံရေးပြန်လည်နိုးကြားလာဖို့ရန်အတွက်လည်းကရင်အာဇာနီနေ့ကိုကျင်းပပြုလုပ်ရခြင်းဖြစ်ပါတယ်လို
့အဲ့ဒီခန္ဓာမှာကရင်လူမျိုးတွေအနေနဲ့ထိမ့်သိမ့်လှုပ်ဆောင်ကြရမယ့်ကရင်ရိုးရာယဉ်ကျေးမှုဓလိထုံနှံတွေအကြောင်းအခမ်းအနားတက်ရောက်လာတဲ့ဆရာတော်ကြီးကမိန့်ကြားခဲ့ပါတယ
်ကရင်ရဲ့ရေတောင်းပြီးနာကျင်နာမတဲ့ကရင်စကားတရားပဲကရင်ရိုးရာအေးကြီးကရင်အေးကြီးဝိုးရနာမနဲ့ကရင်သာပေတာမြလာနာမလေးနာမငါကကရင်ရိုးရာချီပြွယ်လက်ချီမင်္ဂလာလေပြုလုပ်ပါအ ုံးနာကျက်ဒါပြည်လောကမဲ့အလုံးနာကျက်အခါနာမို့ဖြင့်
ကရင်အဖွဲ့အစည်းအသီးသီးကစူးစီးကျင်းပခဲ့ကြတဲ့ဒီအခမ်းအနားကို KNU ကရင်အမျိုးသားအစည်းအရုံးဘဟုကလည်းတဝင်လောက်ပြပို့ခဲ့တာပါ။ KNU အ
မျိုးသားများနိုင်ငံရေးကြီးမှဆက်သားနိုင်ပြီးလွတ်လပ်မှုဒဏ်လိုညီများမှုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးများဖြစ်ပါသည်။လူမျိုးစုံဖြစ်သည့်အတွက်မိမိတို့အမျိုးသားများ၏ကိုယ်ပိုင်လက္ခဏာများနဲ့အတူရှင်သန်သုံးသပ်နေပြီးကိနေကြီးဖွံ့ဖြိုးတိုးတက်နေလူမှုဘဝပိုင်ဆိုင်နိုင်ရန်လွတ်လပ်မှုဒဏ်ရုံဒီမှမှုနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးများရရှိရမည်ဖြစ်ပါသည်။ဒီရပိုင်ခွင့်အခွင့်အရေးများသည်မိမိတို့၏ဝေးရပါအခွင့်အရေးများဖြစ်သောကြောင့်နိုင်ငံ၏အဖွဲ့အစည်းဝင်ခြေခံဥပဒေတွင်အတိအလင်းထည့်သွင်းပေါ်ပြထားသည့်အချက်ကျောပန်းအားထုတ်ကြပြီးလူမျိုးတိုင်းအတွက်ဥပဒေအရတရားဝင်အာမခံချက်ပေးထားကြပါပြီ။မိမိတို့၏လုံလမှုဒဏ်လူညီများမှုနှင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးများအတွက်ကျောပန်းအားထုတ်ခြင်းသည်စင်စစ်အားဖြင့်အာဇာနည်များ၏ညှော်လင့်ချက်နှင့်ဆုံးလုပ်ပေးဆက်မှုများနှင့်ညှော်လင့်ချက်နှင့်ပေးဆက်ခြင်းများ၏အဓိပ္ပာယ်ကိုအကောင်အထည်ဖော်ဆောင်ခြင်းဖြစ်ပါသည်။ပြည်မျိုးသားအပေါင်းကိုခုခံတော်လည်ကြပြီမျိုးဆက်ကအမျိုးသားအပေါင်းတို့
အိမ်တော်ကရင်အာဇာနည်ကြီးစောပါဦးကြီးအကြောင်းခေတ်ဆက်ဆက်ကရင်တော်လှန်ရေးနဲ့နိုင်ငံရေးအကြောင်းတွေကိုလည်းတက်ရောက်လာကြတဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။အခမ်းအနားကိုကရင်မျိုးဆက်တဲ့လူငယ်တွေလည်းပူးပေါင်းပါဝင်တက်ရောက်ခဲ့ကြတာပါ။အ
ာဒီနေ့နဲ့ဆိုရင်နနေ့မြောက်ပဲကျမလာဖြစ်ပါတယ်နော်။အာကျမလူငယ်တယောက်အနေနဲ့လာရောက်တွေ့ဆုံရတဲ့ခေါင်းဆောင်တွေအဖွဲ့အစည်းခေါင်းဆောင်တွေပဲဖြစ်ဖြစ်ပေါ့နော်။ဒီနေ့အရင်လဲပျော်ခဲ့တယ်ပြီးပြီဆိုရင်လဲအားလဲစိလာခဲ့တယ်ပေါ့နော်။ဒီလူငယ်တွေပေါ့နော်။အာစီစီလုံးလုံးဒီလိုမျိုးလာတွေ့ဆုံကြတာလဲကျမဝမ်းသာပါတယ်နော်။အာဒီလိုနောက်ထပ်နေ့တွေနော်နောက်ထပ်နေ့တွေဒီထက်တိုးထက်လာအောင်ဒီထက်အာစီရောက်လာအောင်လဲအာလောက်ဆင်ချင်တယ်ပေါ့နော်။ကျမအမြင်အနေနဲ့
ဒီခန္ဓာကိုဗန်ကောက်မြို့နခုံပထွန်းမြို့နယ်မှာရှိတဲ့ဝက်ပွင့်ဖက်ဘုံတော်ကြီးကျောင်းမှာကျင်းပခဲ့တာလည်းဖြစ်ပါတယ်ရှင်။ကျွန်မညညလွင်ပါ
။မညညလွင်ကင်းအာဇာနည်နေ့သတင်းဆောင်မှာချစ်ရှုနားဆင်ခဲ့ရတာပါဗျာ။ VOA American တရားမနေ့ပိုင်းအစီအစဉ်တွေကိုမနေ့6နိုင်ရက်နေ့9နိုင်တီ Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ဆန္ဒသိမ်းမှုကိုစန့်ကျင်နေတဲ့အမှုပညာရှင်တွေကတူဖြစ်သူသရုပ်ဆောင်မြတ်နိုးအေးနဲ့တွစ်ဆုံမေးမြန်းခန်းအပါဝင်စီးပွားရေးလူမှုရှုခင်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်မြ။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာပေးပို့လိုတဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ကြပါတယ်။သောတာရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုးစွန်နေပါတယ်မြ။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါသတ်တော်ရှင်များ VOA မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဩဂတ်15ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးစီးပွားရေးနဲ့လူမှုရှုခင်းအပတ်စဉ်ကဏ္ဍတွေမတင်ဆက်မီမှာတွစ်ဆုံမေးမြန်းခန်းတစ်ခုနဲ့စတင်တင်ပြကြပါတယ်အခုတွစ်ဆန္ဒသိမ်းမှုကိုစန့်ကျင်တဲ့ဒီမိုကရေစီလှုပ်ရှားမှုမှာသွေးအေးမသွားအောင်နှုတ်ပညာနဲ့ဖော်ထုတ်တဲ့လုပ်ရက်တွေအရေးကြီးတယ်လို့မကြသေးခင်ကအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့အနုပညာရှင်မြတ်နိုးအေးက VOA ကိုပြောပါတယ်။ဆက်နာသိန်းတို့အနုပညာအလုပ်တွေရက်လိုက်ရနောက်ပြည်ပကိုရောက်ခဲ့ရတဲ့မြတ်နိုးအေးကဘဝတစ်တခုထူထောင်မှုစူးစမ်းရင်း အမိမြေကရန်ကုန်ကိုလွှမ်းစွန့်နေတယ်လို့ဆိုပါတယ်။မင်းသမီးမြန်တို့ရေးကိုမမသိအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်မြ။
မင်္ဂလာပါမြန်နွေရေဟုတ်မင်္ဂလာပါဒီနိုင်ငံရေးအခြေအနေတွေအကြောင်းပေါ့နော်တက်သစ္စာလူငယ်အမှုပညာရှင်လေးတယောက်အနေနဲ့ဟိုလွမြောက်နေမြေမှာနေခဲ့ရတယ်နောက်အဲ့ဒီမှာအချိန်ကာလတစ်ခုအထိကိုကရင်ဆိုင်ခဲ့ရတာတွေရှိတယ်ပေါ့ဘလို့အခက်အခဲတွေကြုံခဲ့ရလဲ
အခက်အခဲဆုံးလို့ပြောရမှာဆိုလို့ရှင်တော့ညီမဒီစိတ်ပိုင်းဆိုင်ရာဒီအတက်အကျဖြစ်တဲ့ဟာတွေကဆိုရဲပြီးသွားလို့ရှင်ကိုယ့်ရဲ့အိမ်မှမဟုတ်ဘူးကိုယ့်ရဲ့နိုင်ငံမှမဟုတ်ဘူးအဲပြီးတော့မလုံခြုံတဲ့ဟာတွေပေါ့နော်မလုံခြုံတဲ့ကိစ္စတွေကအများကြီးရှိတယ်အတရားဝင်နေထိုင်နေရတွေမဟုတ်တော့အဲ့လိုတခုခုဆိုအဖန်စီကိစ္စမျိုးတွေအဆအဆအရာရာပေါ့နော်အဲ့ဒါတွေအများကြီးရှိတယ်ဒါပေမဲ့အဲသမီးတို့ကြုံရတဲ့ဒီအခက်အခဲတွေဆိုတာကြတော့တခြားသူတွေနဲ့ရှင်လို့ရှင်ဘာမှမပြောပါလောက်တဲ့အတွက်ကြောင့်မို့လို့အများကြီးမရှိဘူးလို့ပဲပြောမှာပေါ့ဟုတ်
အဲ့တော့ဒီအောင်မြင်မှုလမ်းစာပေါ်မှာရောက်နေပြီပေါ့နော်အဲ့တော့အဲ့လိုအလူငယ်အမှုပညာရှင်လေးဟိုဘာပဲဖြစ်ဖြစ်ဟိုတောက်ပါတော့မဲ့ဟိုကြယ်လေးတပွင့်ပေါ့အဲ့လိုအနေထားမျိုးမှာဒီလိုနိုင်ငံရေးလှုပ်ရှားမှုတွေမှာဘလို့စိတ်ဆော်မှုကြောင့်ဟိုပါဝင်ပစ်ခဲ့တာလဲဘာကြောင့်ဒီလိုဆုံးဖြတ်ပစ်ခဲ့တာလဲ
ဟုတ်ပြောရမယ်ဆိုလို့ရှိရင်တော့တမီးတို့ကရင်တော့နိုင်ငံရေးသမားတွေမဟုတ်ဘူးဒီနိုင်ငံရေးအခြေအနေတွေအရင်နားမလည်ဘူးဆိုပေမဲ့စစ်အာဏာရှင်ဒီစစ်ဆိုရတယ်ဆိုတာမကောင်းဘူးဆိုတဲ့ဟာရတော့စာတွေ့တွေမှာတည်ဖူတယ်ပြီးတော့ကိုယ့်ရဲ့ဒီအဖေတွေအမေတွေခက်ကနေကြုံခဲ့ရတဲ့ဟာတွေမှာမကောင်းဘူးဆိုတာကိုသိရဲ့ဒီအခြေခံနေစမယ်လို့ပဲပြောမှာပေါ့နော်ဒီအာနာစတင်လိုက်တဲ့အချိန်မှာပြောမှာဆိုသမီးတို့ရဲ့အနာဂတ်တွေကအရန်ကောင်းနေပြီလို့ပြောလို့ရတယ်အကုန်လုံး set up စပြီးတော့လုပ်နေတဲ့အချိန်တတ်တော့မဲ့အချိန်ဒီနိုင်ငံကိုအများကြီးဖြစ်နေတဲ့အချိန်မှာအကောင်တော့ခင်းနောက်ပြန်ဆွဲတော့မယ်ဆိုတော့အင်ဂျူရှင်အရာတိလိုက်ပြီဆိုတော့ဒါမတရားတာ ਉਹ မတရားဘူးဒီအာနာသိမ်းတဲ့ဟာ ਉਹ မလိုလားဘူးဆိုတော့ဒီအခြေခံနေစရတယ်ပြောရမယ်ပြီးတော့သမီးတို့ကကျတော့အနုပညာရှင်တွေလုံနေပြီမဲ့ပြည်သူတွေကပြည်သူပဲအဲ့တော့ဒါဒီသမီးတို့ထိခိုက်တာပဲပြီးတော့အခုအနုပညာရှင်လုံနေအချိန်မှာသမီးတို့အားပေးတယ်ဆိုတော့ပြည်သူတွေကဟိုသမီးဆိုအစ်ဆိုပြီးမဲ့အစ်အယောက်သမီးကိုအားပေးတဲ့ပြည်သူဆိုတာတသက်ရှိရဲ့အဲ့တော့အဲ့လူတွေဘက်ကနေတမီးကရက်တည်ရမယ်ဒီစိတ်နဲ့ speak out စာလုပ်ဖြစ်တယ်ဒါတော့ပထမအဆင့်လို့ပြောမှာပေါ့နော် speak out စာလုပ်တာအရန်အရေးကြီးခဲ့တော့ဒီ social media platform တွေကနေဒီနိုင်ငံဒီခူးဖြစ်တဲ့အကြောင်းတွေကိုဒီတကဘာလုံးတည်အောင်ပြောရမယ်ဆိုတဲ့ဟာနေအဲ့ရနေတမီး social media platform တွေအကုန်သုံးပြီးတော့စပြီးတော့ speak out လုပ်တယ်ပြီးတော့နောက်တစ်ဆင့်ဆက်တက်တာဆိုလို့ရှိရင်တော့ CDM လုပ်တယ်လို့ပြောမှာပေါ့နော်အဲ့ချိန်မှာ CDM တွေဖြစ်ကုန်ကြတဲ့ချိန်မှာသမီးတို့အနေနဲ့ဘာဖြစ်လဲဆိုတော့ဒီစတက်နဲ့ပတ်သက်တဲ့ဒီစအာနာရှင်နဲ့ပတ်သက်တဲ့ product တွေကိုမကြင်ညာဘူးသူတို့နဲ့အလုပ်တွဲမလုပ်ဘူးဆိုတော့ဒီခံယူချက်တွေစပြီးတော့စဖြစ်တာပေါ့နော်အဲ့အချိန်မှာCDMRC နဲ့အတူတူသမီးတို့ကလည်းရက်တည်ပြီးတော့အနုပညာရှင်အနေနဲ့ CDM လုပ်တယ်ဆိုတာနေစခဲ့တာဟုတ်
အဲ့တော့ဒီရှေ့ဆက်ပြီးတော့ကဘာတွေလုပ်သွားဖို့အစီအစဉ်ရှိပါလဲ
ဟုတ်သမီးတို့ကြတော့တော်လိုင်းသမားဖြစ်သွားပြီလို့ပြောရတာပေါ့နော်ဒီနှစ်နှစ်လဲကြောလာပြီဒီတော်လိုင်းတစ်လျှောက်လုံးမှလည်းကိုနိုင်တဲ့ဘက်ကနေပြောမယ်ဆို soft power အနေနဲ့တမီးတို့ဒီအနုပညာရှင်တွေအကုန်လုံးဒီအခမ်းကဏ္ဍကနေရက်တည်တယ်တော်လိုင်းနဲ့ပတ်သက်တဲ့ဒီ short film တွေရိုက်တယ်တခြင်းတွေလုပ်ကြတယ်ပြီးတဲ့တမီးဆိုလို့ရှိရင်ပုံမှန်ဆိုတိရုပ်ဆောင်ပဲလုပ်တယ်ဒါပေမဲ့ဒီတော်လိုင်းကာလမှာဆိုတဲ့နဲ့ကြီးညာရတယ်တဲ့နဲ့ကြီးညာရပြီးပွဲတွေမှာ host လုပ်တာတွေနောက် short film တွေပြန်ရိုက်တယ်တချင်းနေတချင်းနဲ့တခါမှမဆိုဘူးဒါပေမဲ့ဒီတော်လိုင်းနဲ့ပတ်သက်တဲ့တချင်းနေဆိုရတယ်ပေါ့နော်အဲ့လိုနေတဲ့လူတွေကို motivation ပေးတာတွေပြီးတော့ပေးရှင်တဲ့ message တွေကိုတမီးလိုကနေပြီးတော့လုပ်ရတဲ့ကဏ္ဍမျိုးတွေရှိသွားပါတယ်ရှေ့ဆက်လဲကိုနိုင်တဲ့ဖက်ကနေပြီးတော့တမီးဆက်လုပ်သွားမဲ့စီစဉ်နေရှိပါတယ်ဟုတ
်ဒီတခုမေးချင်တာကဒီမိုကရေစီလှုပ်ရှားမှုတွေမှာပေါ့အမှုပညာရှင်တွေရဲ့ပူးပေါင်းပါဝင်မှုအခမ်းကဏ္ဍကဘယ်လိုအခြေအနေရှိပါလဲ
သမီးအမြင်မှာတော့ဒါအရန်ကိုအရေးကြီးတဲ့ကဏ္ဍတစ်ခုအနေနဲ့ပါတယ်လို့မြင်တယ်ပေါ့နော်ဒီအမှုပညာရှင်တွေကဥမာသမီးပြောသလိုဒီ CDM လုပ်ခြင်းကအရန်ကိုထိရောက်တယ်ဟိုဘက်ကလူတွေကလည်းအရန်နာကြတယ်နာကြတော့ဒီတော်လိုင်းရေးမှာပါတဲ့ဒီဒီမိုကရေစီလှုပ်ရှားမှုမှာပါတဲ့အမှုပညာရှင်တွေကိုဆိုလို့ရှိရင်သူတို့အရန်မဲတယ်သမီးလို့ဆိုဝရန်နေထုတ်ခံရတယ်တချို့တွေဆိုလို့ရှိရင်လည်းဖန်စီခံရတယ်အဲ့လိုထိမ့်သိမ့်ခံရတယ်မျိုးစုံပေါ့နော်သူတို့ဒုက္ခလိုက်ပေးတယ်ဒါကအမြဲတမ်းဖြစ်နေခဲ့တဲ့အရာတွေပဲဒါမှဒီတန်ကိုမခံနိုင်လို့ခံဝင်နေထိုးကြရတယ်အဲဒီနိုင်ငံတွေမထွက်လာကြဘူးအဲ့လိုနေကြတဲ့အမှုပညာရှင်တွေကလည်း တသက်ရှိရပါတော့တယ်မလူတိုင်းကတော့ကိုယ်အခက်ခဲနဲ့ကိုရက်တည်မှုနဲ့ကိုပဲဆိုတော့ဒါတွေကမပြောပါလောက်ဘူးဒါပေမဲ့ဒီပြည်သူကိုကြတော့အရန်ကိုထိခိုက်စေတဲ့ဟာမျိုးတွေကလည်းအများကြီးရှိရဆိုတော့သူတို့မသိလိုက်ပဲနဲ့လုပ်တဲ့ဟာတွေလည်းရှိတယ်ဥပမာပြောမယ်ဆိုဒီအနုပညာအလုပ်တွေပြန်လုပ်တာပြန်လုပ်တဲ့အချိန်မှာတိုင်းပြည်ကဒီလိုဖြစ်နေတဲ့ဟာကိုသူတို့ကဒီစစ်အစိုးရရဲ့ဒီရန်တရားယူပြန်လည်ပတ်အောင်လုပ်ပေးတာ normalize ဖြစ်အောင်ပြန်ပြီးတော့ကူလုပ်ပေးနေကြတဲ့အနုပညာရှင်တွေစစ်တပ်နဲ့ပေါင်းတယ်စစ်တပ်နဲ့အကျိုးတူပူးပေါင်းတယ်သူတို့ရဲ့product တွေကိုကြော်ညာပေးတယ်ပြီးရင်တမီးလို့ဆိုလို့ရှိရင်ဘောနော်လို media production တွေဆိုစစ်တပ်ပိုင်းဟာအများကြီးရှိတယ်။အဲ့ဒါတွေကိုအကောင်လုံးကကန့်ကွက်ထားတော့သူတို့ကနေပြီးတော့နောက်နာမည်တွေပြောင်းပြီးအသစ်တွေထပ်လုပ်တယ်။အဲ့ဒါတွေကိုမသိသလိုနဲ့ဒီဘက်ကနေပြီးတော့ပြန်ပူပေါင်းတဲ့အနုပညာရှင်တွေအများစုကြောင့်ပြည်သူတွေအများကြီးထိခိုက်ရတယ်။မှန်တယ်ပြောလို့ရှိရင်ဒီကိုယ့်ရဲ့ပြည်သူတွေကိုတပ်ဖြတ်တယ်၊ဖန်ဆီးတယ်၊ရက်စက်တယ်အဲ့လိုအာနာရှင်နဲ့ပြန်ပူပေါင်းပြီးတော့သူတို့ဘာပြည်သူတွေကိုတတ်ဖို့ဝင်ပြီးကုနေသလိုပဲလို့သမီးမြင်တယ်အဲ့တော့အနုပညာရှင်တွေဒီလှူရှာမှုမှာပါဝင်ခြင်းမပါဝင်ခြင်းအရင်အရေးကြီးတယ
်အဲ့တော့ဒီမှာမေးစရာတစ်ခုရှိတယ်ဒီဒီမိုကရေစီလှူရှာမှုမှာအနုပညာကဟိုထိထိရောက်ရောက်အသုံးချနိုင်မယ်လို့ထင်လား
သမီးအမြင်နဲ့ကတော့ထင်တယ်ဒီဒီမိုကရေစီအရေးအတွက်ရောပြီးတော့အခုဒီလိုမျိုးပေါ့နော်အာဏာသိမ်းခံထားရတဲ့ပြည်တွင်းထဲကဒီပြည်သက်တွေပြည်သူတွေအတွက်ကိုရောတမီးလိုကနေပြီးတော့ entertain လုပ်ပေးရတာမျိုးရှိတယ်တခါကျပေးရှင်တဲ့ message တွေကိုဒီ soft power နဲ့ပြပြီးတော့ပေးရတာမျိုးတွေရှိတယ်ဥပမာဆိုရင်တမီးလိုလုပ်ခဲ့တဲ့အထက်မှာဆိုရင်ကိုရိုင်းလည်းအရင်အားရတယ်ဒီပြည်သူတွေလည်းအရင်ကြည်နှက်ကြရတဲ့ content လေးတခုရှိရပါတော့အဲ့ဒါကျတော့အတကူအကလေးအဲ့ဒါဆိုလို့ရှိရင်ဒီတော်လန်ရေးနဲ့ဒီတမီးတို့ဒီပတ်ဝန်းကျင်မှာဖြစ်ပျက်နေတဲ့ဟာတွေကိုဒီဘက်ကအနုပညာနဲ့ပြန်ဖော်ပြတယ်။ဒီဟာကလည်းတော်တော်လေး reach ရောက်ပြီးတော့လူတွေလည်းအရင်ကြိုက်ကြတယ်ပြီးတော့ကိုတိုင်းလည်းအရင်အားရခဲ့တဲ့ဟာလေးပေါ့နော်။အဲ့တော့ဒီလို soft power အနည်းနဲ့မြန်မာပြည်မှာဖြစ်ပျက်နေတဲ့ဟာတွေသွေးမအေးကြဘူးတမီးတို့ကကြသနေရတာဖြစ်တဲ့အတွက်ကြောင့်မလို့အရေးကြီးရလို့ထင်တယ်ဟုတ်တ
ယ်။အစောပိုင်းတော့စကားကိုပြန်ကောက်အောင်မယ်ဆိုလို့ရှိရင်တက်စားဖြစ်တယ်လူငယ်အမှုပညာရှင်လေးဖြစ်တယ်ဟိုအောင်မြင်တဲ့လမ်းကြောင်းတစ်ခုပေါ်မှာရောက်နေပြီလို့ပြောလို့ရတယ်အဲ့လိုအခြေအနေမျိုးမှာဟိုကိုယ့်ရဲ့အောင်မြင်မှုတွေကိုရင်းနှီးလိုက်ရတယ်ပေါ့ဒီပေါ်မှာဟိုဘလို့စိတ်ခံစားချက်နဲ့ပြန်ပြီးတော့ယုံထားခဲ့တာလေဘလို့ရှေ့ဆက်မယ်လို့ဆုံးဖြတ်ထားလဲ
အဲ့ဒါတော့နည်းနည်း emotional ဖြစ်တာပေါ့နော်ဒီမီအဲ့လိုကြားလိုက်တာနဲ့ဟိုยินดีไล่ได้เลยเว้ยเปล่ามาบ่นะบาซะตะมีโลอ่ะดีอนุปัญญาลงมั้ยสุบิ๊ซอกชะลงมั้ยสุบิ๊แล้วส่งเพียงชะบิ๊ดิแคเรียร์อยู่ยุยเกล่ะดําแม้บลาวมาไม่ลงยาติอูอาชีมาเลยลงแม้หาดิอันตรายชินเนี่ยหาดิอกงลงปิชาเกไล่ได้อ่ะบ่เนาะปิชาเกไล่ได้แล้วดีแฟ่โหลุ่มยอกในมีได้ยอกได้เฉยมาอย่างใส่แต่จ้ากูชิชะหาไม่ลงเลยอ่ะกูเนี่ยแคเรียร์ตะคูลงไม่ลงเลยอ่ะบ่เนาะအဲ့တော့သမီးကပြောပါဘယ်တော့မှပြန်မလုပ်တော့ဘူးဒီလုပ်တယ်ဘာမှပြန်မလုပ်တော့ဘူးစိတ်လည်းမပါတော့ဘူးစိတ်လည်းမလုပ်အဲ့လိုကြီးဖြစ်တာပေါ့နော်အဲ့တော့အနားမှာရှိတဲ့အနုပညာရှင်တွေကပဲအချင်းချင်းပြန်ပြီးတော့ဖိမကြအဲ့လိုမလုပ်လို့မရဘူးလုပ်ရမယ်ဆိုတော့သမီးဆိုအစားပိုင်းကဒီလိုတော်လိုင်းနဲ့ပတ်သက်တဲ့ဒီအနုပညာတွေပါဘာမှမလုပ်ဘူးသမီးကပြောထားပါဘောနော် request လုပ်ထား emotional ထည့်ရပြီးတော့လုပ်ရမယ်ဟာသမီးမကူဘူးတခြားဒီလို host လုပ်တာလို့အဲ့လို interviewer လို့လုပ်တဲ့ဟာမျိုးတွေပဲသမီးကူမယ်ပြောတော့သမီးအဆူပါခံအဲ့လိုလုပ်လို့မရဘူးကိုကအနုပညာရှင်နေနဲ့ဒီအခန်းကဏ္ဍမှာပါနေတဲ့အတွက်ကြောင့်မလို့လုပ်ရမယ်ဒီလိုလုပ်ချင်ရပြန်ငါတို့ဘယ်လိုပြောမလဲမပြိုလဲသေးဘူးဆိုတော့ပြရမယ်ပေါ့မဟုတ်လို့ရှိရင်သမီးတို့လုံးဝပြိုလဲသွားတာကိုလိုချင်ကြတာဒီဆရာနာရှင်ဖက်ကရောအကုန်လုံးပေါ့နော်သမီးတို့ဘာမှမလုပ်နိုင်တော့ဘူးဘာမှလုပ်လို့မရအောင်သမီးတို့ရဲ့သမိုင်းနေပါသူတို့အမြင်ဖြောက်ဖြက်တာလို့ run နေပါတဲ့အနုပညာရှင်တွေဆိုလို့ရှိရင်ဥမာကြော်ညာတွေဆိုလို့ရှိရင်အဲ့လိုမျိုးဖြတ်ခံရတာရှိတယ်ပြီးရင်လွင့်ခွင့်မရှိတာတွေရုပ်ရှင်တွေလို့ series တွေလို့ဆိုသမီးတို့ပါတဲ့ဟာတွေဆိုရင်ပြသခွင့်မရှိဘူးပြရင်အဲ့လိုတရားဆွဲအဲ့လိုဖမ်းနေပေါ့နော်အဲ့လိုအများကြီးတွေရှိတော့သမီးတို့အနေနဲ့သမီးတို့ဆက်လုံးနေသေးတယ်ဆက်ပြီးတော့ရက်တည်နေနိုင်သေးရဲ့ဟိုပြဖို့ဖြစ်ရမယ်ဆိုရအာတခုနဲ့ပြန်ပြီးတော့ထလာတာပေါ့နော်အဲ့တော့ပြန်ပြီးတော့โอเคဆိုပြီးတော့ဒီမှာတော်လိုင်းနဲ့ပတ်သက်တဲ့ ိစ္စတွေမှာပြန်ပြီးတော့ပါဝင်ဖြစ်သွားတာရှင
်ဟုတ်ကဲ့ပါအခုလို VOE Studio ထိလာရောက်ပြီးတော့ဒီလိုမင်းမျက်နှာကိုဖြေကြားပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဒီနေ့လည်းဒီလိုမျိုးပြောခွင့်ရလို့လည်းကျေးဇူးအများကြီးတင်ပါတယ်ဟုတ်
တေယုဆောင်မျက်နှာရေးကိုမမြသင်းအောင်မင်းမျက်တင်ဆက်ခဲ့တာပါ VOE မြန်မာပိုင်းရဲ့မနေ့ဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာလည်းအလွယ်တကူဖတ်ရှုကြည့်ရှုနားဆင်နိုင်ပါတယ်။ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ဒီလို radio အတန်လွှင့်အစီအစဉ်တွေမှာကပဲရုပ်မြင်သံကြားအစီအစဉ်တွေကိုလည်း VOA Internet စာမျက်နှာမှာကြည့်ရှုနိုင်ပါတယ်။ပင်ပစာမျက်နှာရဲ့လက်ရဘက်မှာတွေ့ရတဲ့တိုက်ရိုက်နားဆင်ရဆိုတဲ့အောက်မှာနေ့စဉ် TV သတင်းလှော TV magazine နဲ့ video သတင်းတွေကိုကဏ္ဍအလိုက်လွယ်တကူကြည့်ရှုနိုင်ပါတယ်။ခုတော့စီဝါရေးအကြောင်းဆက်ကြအောင်ပါဗျာစစ်ကောင်စီကြုံရတဲ့နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုအတိမ်နဲ့ပေါ်သုံးသက်တင်ပြချက်ပါမြန်မာနိုင်ငံပိုင်းဘဏ်နှစ်ခုကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့ထားပြီးပြီးခဲ့တဲ့ဩဂတ်လ5ရက်နေ့နောက်ဆုံးထားလိုက်နာဆောင်ရွက်ချဖို့တတိပေးခဲ့ပါတယ်အမေရိကန်ရဲ့မြန်မာနိုင်ငံပိုင်းဘဏ်ကြီးနှစ်ခုပေါ်ဒဏ်ခတ်ပိတ်ဆို့မှုရဲ့တက်ရောက်မှုအတိုင်းအတာကိုဒီသတင်းပတ်စီဝါရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြထားပါတယ်
သမောကဘီအလိုက်ပြရမှုရှိတယ်။ဟိုတချို့ကုမ္ပဏီဆိုတာဟိုဒီ AR ban ကုမ္ပဏီဆိုကလာ UAV ban တချို့ဆိုလည်းကမောဇာ ban ပေါ့နော် CB ban စသဖြင့်ဘလူးပေါ်ကဒီကုမ္ပဏီအလိုက်ဘလူးဆိုဒီအလိုက်ကိုသူတို့နဲ့ချိန်ထားတဲ့အန်တွေရတဲ့ကွဲပြားမှုရှိတယ်။အဲလိုပဲသူတွေကလည်းခုနပြောဆိုသမောသားတွေလည်းစာချုပ်ချုပ်တဲ့အခါမှာအမှတ်ချက်ကတော့ကိုမီထူလည်းခုချပါခွာမှုတော့ရှိ
ပြည်ပတင်ပေါ်လိုင်းတွင်မှနှစ်ချီအလုပ်လုပ်ခံခဲ့တဲ့ဥကျော်သူပြောပြခဲ့တာပါမြမနိုင်ငံခြားကုန်သွယ်မှုဘဏ် MFTP ဟာဆိုရင်အရင်ကနိုင်ငံခြားတင်ပေါ်လိုင်းလိုက်သူတွေ25ရာခိုင်နှုန်းအခွန်ဆောင်ရတဲ့မဖြစ်မနေဆက်ဆက်အလုပ်လုပ်ခံရတဲ့ဌာနတစ်ခုဖြစ်ပေမဲ့အခုခေတ်မှာတော့ပြည်ရင်းဘဏ်တွေနိုင်ငံတကာဘဏ်တွေနဲ့ချိတ်ဆက်လုပ်ကင်လာတာကြောင့်ပြည်ပတင်ပေါ်အလုပ်အကန့်လုပ်ကြသူတွေအတွက်ဆက်ဆက်ဆောင်ရွက်ရတာယွန်းနေသွားပြီလို့သူက VOA ကိုပြောပြခဲ့တာပါအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့ထားတဲ့မြမနိုင်ငံခြားကုန်သွယ်မှုဘဏ် MFTB မြမရင်းနှီးမြှုပ်နှံမှုနဲ့ကုသရန်ဝယ်ရေးဘဏ် MICB တွေနဲ့ချိတ်ဆက်အလုပ်လုပ်ကင်နေတာတွေကိုဩဂုတ်လ5ရက်နေ့နောက်ဆုံးထားရက်ဆိုင်ဖို့နဲ့စောင့်ကြည့်သွားမယ်အကြောင်းအမေရိကန်ဘဏ်နာရေးဝန်ကြီးဌာနကကြေညာထားပါတယ်ဘလို့အရေးယူဆောင်ရွက်လာနိုင်လဲဆိုတာကိုအမေရိကန်ချစ်ဆိုင်စီးပွားရေးပညာရှင်ဦးစိန်ချေကအခုလိုပြောပါတယ်
။ဟိုဘန်စင်ရဲ့ဟိုဟောပါ clearness ခေါ်မှာပေါ့နော်။ဘန်သူတို့ဒီဘန်နှစ်ခု MICB နဲ့ MFTP ဘန်နှစ်ခုနဲ့ဒီလုပ်တဲ့ဘန်တွေဟာသူတို့ရဲ့စီးရင်နဲ့ရှင်းရမှာပေါ့။ဇင်းအပိတ်အသွင်းနေရှိတာကိုလုပ်ငန်းအဲ့အတွက်သူကအချိန်ပေးထားတာ။အချိန်ပေးတော့ပြီးခဲ့တဲ့9ရက်နေ့ကသူကပြည့်သွားပြီ။စပြီးဥပဒေတက်ရောက်ပြီပေါ့နော်။တက်ရောက်လို့ရှိရင်အဲ့ဒီသူတို့ထုတ်ပြန်တဲ့ဥပဒေအတိုင်းဒီဘန်တွေကလိုက်နာပေးကြပါ။
မြန်မာစစ်တပ်အတွက်ပြည်ပကနေစစ်လက်နက်ပစ္စည်းတွေဝယ်ယူရမှာနိုင်ငံခြားငွေကြေးသုံးစွဲမှုအဆင်ပြေချို့မွေအောင်လုပ်ပေးတဲ့နေရာမှာအရေးပါတဲ့အဖွဲ့အစည်းတွေဖြစ်တဲ့ MFTB နဲ့ MICB တို့ကိုအမေရိကန်ကဒဏ်ခတ်အရေးယူတယ်လို့ဇူလိုင်လကုန်ပိုင်းကကြေညာတာပါရွေးကောက်ခံဒီမိုကရေစီအစိုးရကိုဖျောက်ချပြီး2021ခုနှစ်အာဏာသိမ်းခဲ့တဲ့စစ်တပ်ဟာလက်နက်အားကိုးနဲ့လူမှုကိုဖိနှိပ်နေတာလို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်Tom Andrews က VOE နဲ့ဆက်သွယ်မိမြန်ကမှပြောဆိုခဲ့ပြီးဒီအချက်ကိုနိုင်ငံတကာကကင်တွယ်ဆောင်ရွက်နိုင်တယ်လို့လည်းသူကအခုလိုပြောပါတယ
် means that we have an opportunity as an international community to significantly degrade
စစ်ကောင်စီအတွက်လက်နက်ရရှိရေးကန့်တတ်မှုတွေမဟုတ်ဘဲသူတို့လက်နက်ဝယ်ယူရာမှာသုံးစွဲနေတဲ့ဘဏ္ဍာငွေကြေးရရှိမှုကိုထိန်းချုပ်ကန့်တတ်ခြင်းအပြင်မြန်မာလူထုအပေါ်စစ်ကောင်စီရဲ့တိုက်ခိုက်နိုင်စွမ်းကြသွားအောင်နိုင်ငံတကာအနေနဲ့လုပ်နိုင်တဲ့အခွင့်အလမ်းရှိတယ်လို့သူကပြောဆိုခဲ့တာပါအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကလည်းစစ်ကောင်စီကိုဒဏ်ခတ်ပိတ်ဆို့မှုတွန်းမြင့်ဆောင်ရွက်ဖို့လိုတယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ပိုင်းမှာပြောပါတယ
် And another thing is that we still need to get and to put the sanctions more and more
ဒဏ်ခတ်ပိတ်ဆို့မှုတွေထပ်ပြီးချမှတ်ဖို့လိုအပ်ပါတယ်လို့သူကပြောခဲ့တာပါနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနောက်ပိုင်းမှာတော့မြန်မာကျပ်ငွေဈေးချမှုနဲ့ကြုံရချင်းမှာပဲမြန်မာဘဏ်တွေနဲ့ကုန်သည်တွေ
နိုင်ငံခြားငွေအလွှဲပြောင်းကန့်သက်ရေးဗဟုဘဏ်ကညွှန်ကြားခဲ့ပါတယ်။အခုနောက်ဆုံးမြန်မာနိုင်ငံပိုင်းဘဏ်တစ်ခုအပေါ်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုနောက်ပိုင်းမှာတော့စင်ကာပူဘဏ်တစ်ခုကလည်းမြန်မာနဲ့လုပ်ငန်းတချို့ရပ်ဆိုင်းမယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။စီးပွားရေးပညာရှင်ဦးစိန်ထေကတော့ဒီအပေါ်မှာအခုလိုသုံးသပ်ပါတယ
်။ MICB နဲ့မြန်မာရင်းနှီးမြှင့်မှုဘဏ်ပေါ့နော်။မြန်မာကုန်သတ်မှုဘဏ်နဲ့မင်းတို့ဒီအမေရိကန်နိုင်ငံစီဝိုင်းပေးဆိုလိုက်ပြီဆိုရင်အဲ့ဒီဘဏ်တစ်ခုနဲ့ဆက်ဆံတဲ့အခုစင်ကာပူဆိုပါဆိုနော်ယူဘီဘဏ်ကအဲ့ဒီဘဏ်တစ်ခုနဲ့သူအရင်တော့ဘဲအကောင့်ဖွင့်ပြီးမှသူဒီလင်းလောက်တာကို transition ခေါ်တာပေါ့နော်ငွေအလွယ်ပြောင်းနေလုပ်မယ်ငွေလက်ခံမယ်ဘဏ်အကောင့်ဖွင့်တာမှဒီငွေကိုဘဏ်လေးမှာ service လုပ်ပေးတာအဲ့တော့သူအမေရိကန်နိုင်ငံဒီဘဏ်တစ်ခုပိတ်လိုက်ဆိုရင်ဒီဘဏ်တစ်ခုပိတ်တဲ့အတွက်ကြောင့်ဒီဘဏ်နဲ့ဆက်ဆံရတဲ့ခုန business deal လင်းလောက်ရတဲ့ဘဏ်တွေကထိခိုက်သွားပြီတိအနည်းဆုံးကတော့နမပြည့်သွင်းမယ်အခုအမေရိကန်သူပြင်းထန်မှုတိုင်းတာသိကြည့်တဲ့အခါကျတော့အဲ့လိုလှုပ်လိုက်ခြင်းအပြင်ဒီဘန်လေးကိုပါဘာဖြစ်မလဲတက်ရောက်သွားပြီ
တရုတ်ရွန်ငွေနဲ့သူတို့ဒီကုန်သွယ်ရေးမှာခွင့်ပြုတယ်ထိုင်းဘတ်ငွေနဲ့ခွင့်ပြုတယ်နောက်တစ်ခုကဒါအိန္ဒိယရူပီဆိုလို့ရှင်လဲရူပီနဲ့သူတို့အယောင်းဝယ်လုပ်ဖို့ဆိုတဲ့ခါတော့ဒါစီးပွားရေးလုပ်ငန်းရှင်အတိုင်းဝိုင်းကတော့ဒါဟာဆိုလို့ရှိရင်ဟိုပြည်ပမှာဒီနိုင်ငံခြားငွေတွေနဲ့ဘန်အကောင့်ခွင့်လို့ဖွင့်ခွင့်ပေါ့နော်သူတို့ဒီငွေပေးခြေဘူအကောင့်တွေဖွင့်နေဒါဟာဆိုရင်အမေရိကန်ဒေါ်လာအသုံးပြုတဲ့ကိစ္စကို short ချဖို့လုပ်တယ်ပေါ့နော်အဲ့ဒီသဘောလည်းပြောပါတယ်ဆိုတဲ့ခါကျတော့နောက်တစ်ခုက BRIC ဆိုတဲ့အဖွဲ့မှလည်းဒီအမေရိကန်ဒေါ်လာမဟုတ်တဲ့တခြားငွေကြေးနဲ့အစားထိုးဖို့ဆိုပြီးတော့ပြောတဲ့ဟာရှိပါတယ်ဆိုတော့ဒီငွေကြေးအပြောင်းအလဲသုံးတာကရောအမေရိကန်ဆန်ရှင်ကိုသူတို့ကြော်နိုင်မလားရှင်
အဲ့ဒါကြိုးစားတာပါမှန်ပါတယ်ကြိုးစားတာပါကြော်နိုင်မှုတော့လောလောဆယ်ခက်တယ်ဒါပေမဲ့တက်တောင်တက်တာတော့ဖြစ်အောင်လုပ်ရှာမှာပဋိကကကျွန်တော်တို့မြန်မာနိုင်ငံအဲ့ဥတန်းရွှေခက်ခနေရအဲ့လိုပိတ်ဆို့ဖြစ်တာပိတ်ဆို့မှုငယ်ပေါက်ရအောင်เนาะတစ်ဖက်ကတက်တောင်ဆိုကုန်သွယ်ရေးနဲ့ပတ်သက်ရင်အင်းနီနာချင်းနိုင်ငံတွေကိုအားပြုတ်လာ border trade ခေါ်တာပေါ့เนาะအခုကမလွယ်တော့ဘာကြောင့်မလွယ်လဲဆိုတော့ထုတ်လုပ်မှုကမရှိတော့ဘူးလေဘာသွားပုံမှာလဲတရုတ်ကိုမြောင်းသွားတာကျွန်တော်ခုနကမကွေးတိုင်းတို့ဘာလို့ကသွားတဲ့ပစ္စည်းတွေကဟိုကစစ်ဖြစ်နေပြီတောင်သူတွေမထုတ်နိုင်တော့ဘူးစီးပွားလည်းသူတို့လိုက်ပြီးရော်ရီမီးချိုးတယ်အကုန်ပြင်းတော့ဘယ်မှလဲ production production မရှိလို့ရှိအစ်စုမရနိုင်တော့ဘူ
းမတ်တင်ကြီးထိုက်တင်ပြသွားတာပါအခုတော့မြန်မာပြည်ကနိုင်ငံကျော်ဆိုတော်ဘဝကနေဒုက္ခတွေဖြစ်လာသူတူအကြောင်းတင်ဆက်ထားတဲ့လူမှုရှုခင်းအစီအစဉ်ကိုဆက်လက်ပြီးတော့တင်ဆက်ချင်ပါတယ်ဒုက္ခတွေမှာလူတွေမမြင်နိုင်တဲ့ခြေကွဲခံစားမှုတွေရှိနေတယ်လို့ဒုက္ခတွေဖြစ်အမေရိကန်မှာအခြေချနေထိုင်နေတဲ့တေးတေးဆိုလင်းနစ်ကပြောပါတယ်ဒီဇမညဆိုတဲ့တခြင်းနဲ့လူသိများတဲ့အဆိုတော်လင်းနစ်ကိုမတ်စုမြတ်မုံကမေးမြန်းပြီးလူမှုရှုခွင့်အစီအစဉ်မှာတင်ပြထားပါတယ
်ဖိနှိပ်မှုတွေအကြမ်းဖက်မှုတွေစစ်ပွဲတွေကြောင့်ကိုယ့်နေရာနိုင်ငံကိုဆုံးခွာထွက်ပြေးရသူတွေကိုဒုက္ခတွေလို့ကုလသမဂ္ဂကသတ်မှတ်ထားပါတယ်လက်ရှိကမ္ဘာတဝက်မှာလူပေါင်း390လီပါဒုက္ခသည်ဖြစ်နေကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးချုပ်ကအတိအမှတ်ပြုထားပါတယ်။အဲ့လိုအတိအမှတ်ပြုခံထားရသူတွေကိုအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ဖို့အတွက်အစိုးရကနှစ်စဉ်သတ်မှတ်ချက်နဲ့လက်ခံပါတယ်။ဒီအစီအစဉ်နဲ့အမေရိကန်မှာနေထိုင်နေသူတွေထဲမှာအဆိုတော်လင်းနေလဲပါပါတယ်။ကိုဝါဒနာပါတဲ့ဂီတအလုပ်ကိုလုပ်နေရင်လည်းကရုပ်တရက်ဒုက္ခသည်ဘဝပြောင်းသွားတဲ့အဆိုတော်လင်းနေကိုဒုက္ခသည်ဆိုရနဲ့ပတ်သက်လို့မြေကြီးပြပါတယ်။
ကျွန်တော်တို့2021မှာပေါ့နော်အာနာသိမှုဖြစ်ပေါ်ရတယ်ဒီအာနာသိမှုဖြစ်ပေါ်ရနေတူကျွန်တော်တို့ဒီလူပြရှင်ရလဲဒီဆိုရင်ねဒူတသားတဲ့ဒီအာနာရှင်ကိုစန့်နေနေကြတယ်ကျွန်တော်ဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြတယ်ပေါ့ဒါပေမဲ့ကျွန်တော်တို့ဒီအာနာရှင်တွေကဒီလူပြရှင်တွေထင်မှားကြကြတယ်လို့ကျွန်တော်တို့ဟိုပြစ်မှတ်ထားပြီးတော့မှလိုက်လံအေးအေးဖမ်းဆီးရရှိနေကြတယ်ဒါမှကျွန်တော်တို့ရှောင်တင်းရတယ်ရှောင်တင်းရဲ့အချိန်မှာကျွန်တော်တို့ဒီလူမျိုးချင်းတွေမှာရွေးချယ်စရာလမ်းကကျွန်တော်တို့စဉ်းစားရတဲ့အသုံးမှုလောက်တော့ရှိတယ်ပေါ့နော်ရှိတာတစ်ခုကတော့နောက်ဆုံးဖန်ခံလိုက်မလားပေါ့နောက်တစ်ခုကတော့ခံဝင်ဖို့မလားပေါ့နော်ခံဝင်ဖို့ပြီးတော့မှသူတို့ညှိနှိုင်းကြလို့ပေါ့နော်ဒါတွေမလုပ်တော့ပါဘူးမှားပါတယ်ဆိုတဲ့ဥစ္စာတွေပေါ့အဲ့ဒါမျိုးတွေလုပ်မလားပေါ့နောက်တစ်ချက်ကတော့ခုနလိုပေါ့ဒုက္ခတွေဖြစ်ပဲကျွန်တော်တို့ခံယူပြီးတော့မှဟိုဒီပိုင်းဖတ်သွားမလားပေါ့အဲ့လိုမျိုးရွေးချယ်ကြအသုံးမှုရှိတယ်ပေါ့အဲ့ဒီအမှကျွန်တော်ကတော့ဒီတော့ခတဲ့အဖြစ်ကိုပဲယူချေရပါဘာဖြစ်လို့လဲဆိုတော့ဒီချက်ကျွန်တော်ဖမ်းခိုင်းနေပါတော့ဖမ်းရပါလေဒါအိတ်ပဲမရှိဘူးကျွန်တော်တို့ဘာမှလည်းဆက်လို့လို့မရတော့ခံဝင်ထိုးဖို့ဆိုတဲ့ကိစ္စကလေဟိုဆိုတာပေါ့နော်လုံးဝကိုစင်းကိုမစစတဲ့ကိစ္စတွေမှာပါတာပေါ့အဲ့တော့ဟုတ်အဲ့ဒါလည်းပဲကျွန်တော်ဒုက္ခတဲ့အဖြစ်ယူချေပြီးတော့မှဒုက္ခတဲ့ဖြစ်လာခဲ့တယ်ပေါ့
အခုနပြောခဲ့သလိုဆိုရင်ဒီကိုကအခြေအနေတစ်ခုကြောင့်မဟုတ်လို့ဒုက္ခတဲ့ဆိုရဲအဖြစ်ဖြစ်ကိုရောက်ခဲ့တာပေါ့လေဆိုတော့အဲ့လိုမျိုးကိုကဒုက္ခတဲ့ဖြစ်သွားပြီဒုက္ခတဲ့ဆိုတာမျိုးတတ်မှတ်ခံလိုက်ရပြီဆိုတဲ့အချိန်မှာရောဘယ်လိုခံစားရလဲကိုရဲ့ဘဝကြီးပြောင်းလဲသွားပြီလို့ခံစားရမယ်လို့ထင်ပါတယ
်ခံစားရတာပေါ့နော်ခံစားရတာပြောရင်တော့လေရဲခံစားရတာပေါ့ဘာဖြစ်လို့လဲဆိုတော့ကိုရဲ့သူများနိုင်ငံမှာဒုက္ခတဲ့ဖြစ်လာတယ်ဆိုတာဟိုကျွန်တော်တို့ကဟိုရှိသည်များဘဝတစ်ခုလုံးသာဟိုပါပေါ့နော်သောထုံမှုမျိုးအကုန်ဖြစ်ကုန်တာပါအဲ့တော့အထူးသဖြင့်တော့ကိုအမြန်တော့ဆုံးလောက်ကာရီယာတွေပါချုပ်ချလိုက်ရတာ哦ဒီမှာကျတော့ဟိုပုံမှန်ခြေအံပြန်အောက်ကနေခြေခံလူရင်းစားနေပြန်ဆရတာဆိုတော့ပြင်မှန်းပါတယ်ဒါပေမဲ့ကောင်းတာတစ်ခုကတော့ကျွန်တော်တို့မှာအနည်းဆုံးတော့ဟိုလွတ်လပ်စွာပြောစုပိုင်းကိုရှိနေသေးတယ်ကျွန်တော်တို့အတန်နေကျုပ်လို့ရနေကြည့်တယ်ပေါ့ဒီသူကိုစားပြုတ်နေတဲ့တစ်ခုကတော့ကျွန်တော်တို့အားသာချက်ပါ
တခုမေးစင်တာဒီကိုလင်းနစ်ကိုရိုင်းပေါ့နော်ဒီဒုက္ခတွေမဖြစ်ခင်တုန်းကဒုက္ခတွေဆိုတဲ့အပေါ်မှာရောကိုဘယ်လိုမျိုးအမြင်ရှိခဲ့တယ်ဆိုတာပြောပြလို့ရမှာရှင
်အဲ့ဒါနဲ့ပတ်သက်လို့ကတော့အမှန်တိုင်းပြောရရင်တော့အဲတခါမှမစင်သာဘူးမစင်သာဘူးဆိုတာကရိုးသားဝင်ခံကျွန်တော်ကဒီဒုက္ခတွေမှမဟုတ်ကိစ္စတော်တော်များများကိုအများတော့ဖြစ်ကောင်းနေမှာတော်တော်များများအချိန်လုံးတော့မစင်သာဘူးပေါ့ငယ်တည်းကဒီကျွန်တော်ဝါသနာပိုင်းကိကလို့ရင်ကျန်တဲ့ကိစ္စတော်များအာယုံများလို့ဖြစ်နေအများအဲ့တော့ဟိုဒီကိစ္စထားဖြစ်မှလာကျွန်တော်တို့တွေဒီအရောကျွန်တော်တကယ်ဝင်ပါကြပါတော့ဒါမတရားမှုတစ်ခုအနေနဲ့ဝင်ပါကြဆိုတော့အဲဒုက္ခစင်းနဲ့ပတ်သက်ပြီးတော့ဝင်ရင်းလုံးဝင်ခိုင်းတော့ကျွန်တော်အမြင်မရှိပါဘူး။ဘာအမြင်မှကျွန်တော်မစဉ်းစားခဲ့ဘူးပါဘူး
။ကိုလေးနဲ့လိုပဲပေါ့နော်ဒီဒုက္ခတွေဆိုတာကိုနဲ့ဒီအလှမ်းဝေးတယ်ဆိုတာမျိုးအရင်တော့အမြင်ရှိတဲ့သူတွေရောအခုကိုယ်တိုင်ဒုက္ခတွေဖြစ်တဲ့အချိန်မှာဘယ်လိုမျိုးပြောကြမှာလဲရှင်
။တခုပြောချင်တာကတော့ဒီလူတွေကဘာမှအမှားမလုပ်ခဲ့ဘူးဆိုတော့ကျွန်တော်ပြောချင်ပါတယ်။အဲပြီးတော့ဟိုဒီလူတွေမှာကျွန်တော်တို့ဒီ entity ဆိုပါဘောเนาะစိတ်ပိုင်းဆိုင်ရာလူတွေမမြင်နိုင်ရတဲ့ခြေကွဲမှုတွေသူတို့စိတ်ပိုင်းဆိုင်ခံစားမှုတွေအများကြီးရှိပါတယ်ဆိုတော့ဒီအားကိုဒီလိုဖြစ်ပေါ်တဲ့လူမှာပဲကိုကြီးဆန်နိုင်မှာဖြစ်ပါတယ်အဲ့အတွက်ဟုတ်ဒုက္ခတွေဆိုတာအများသာဖြစ်ကြတော့ဟုတ်အိမ်နဲ့ဝေးနေကြတဲ့အတွက်စိတ်ပိုင်းဆိုင်ရာခံစားမှုတွေနဲ့ဟုတ်ဝမ်းနေနေကြတဲ့လူများပါတယ်လို့ပြောချင်ပါတယ်
အခုလက်ရှိမှာတော့ကိုလင်းနစ်ကအမေရိကန်ပြည်ထောင်စုမှာအခြေချဘရန်နေနေတယ်။မြန်မာနိုင်ငံမှာဒီအဆင်ပြေပြေနဲ့ကိုဖန်တီးခြင်းနဲ့ဂီတတွေကိုဖန်တီးလို့ရတဲ့အခြေအနေကနေပြီးတော့မှဒီအမေရိကန်မှာစာဘရဘဝအတွက်ကနေပြန်ဆနေရတယ်ပေါ့လေ။ဆိုတော့ကိုလိုပဲဒီရုပ်တရက်ကြီးပေါ့နော်။ဟိုဒုက္ခတွေဘဝရောက်ကုန်တဲ့လူတွေလည်းကမ္ဘာပေါ်မှာအများကြီးရှိပါတယ်။ဆိုတော့အဲ့လိုလူတွေအပေါ်မှာကိုရဲ့အမြင်သဘောထားပြောင်းသွားတယ်လို့ရောပြောလို့ရပါရှင
်။အဲပြောလို့ရပါတယ်။ဘာလို့ဆိုတော့လက်တလောကျွန်တော်တို့အများကြီးကိုဝင်းကျင်မှာလဲကိုနိုင်ငံသားတွေလည်းကျွန်တော်တို့အခုကျွန်တော်နဲ့တူတူရောက်လာနိုင်နေတာတွေလည်းအများကြီးမြင်ရတာ哦အဲ့ဒီအပြင်ကိုဟိုအရင် generation တွေကရောက်ခဲ့တဲ့ကျွန်တော်လူမျိုးဒုက္ခတွေလည်းကျွန်တော်တို့အများကြီးမြင်ရတယ်အဲနောက်ပြီးတော့တခြားနိုင်ငံတကာရောက်လာတဲ့ဒုက္ခတွေလည်းအများကြီးကျွန်တော်တို့တွေ့ဆက်ဆံရတာဆိုတော့သူတို့ရဲ့စကားဆံတွေသူတို့ရဲ့ပုံမြင်တွေပေါ့နော်ဇလန်းတွေကကျွန်တော်အရင်မသိခဲ့ရတဲ့ဥစ္စာတော်တော်များများကိုကျွန်တော်သိရတယ်အဲ့မှာဒီလူတွေပေါ်မှာလည်းဟိုကျွန်တော်တို့အမြင်တွေကအရင်နဲ့မတူဘဲနဲ့ပုံချင်းစာလိုက်လာတယ်ပြီးတော့သူတို့တွေဒီပေါ်မှာဟိုနေသားကြောင်ကျူသားရုံးကပ်ပြီးနေထိုင်နေရတဲ့ဟာလေးဟိုကျွန်တော်မြင်လာရတယ်။အဲများသူကဟိုဘယ်ကတော့စင်ပြီးပျော်ရွှင်အောင်နေနေကြပေမဲ့တကယ်ကြတော့ဟိုရင်ထဲမှာတော့တွင်းထဲမှာတော့နေသားမကြဟုဆိုရဲခံစားမှုမျိုးလေးကျွန်တော်ခံစားလာရတယ်။ဘာလို့ဆိုတော့ဒီမိကုန်းဒီအနေနဲ့ပတ်သက်ပြီးတော့မှကျွန်တော်ရောက်စားတော့ကကျွန်တော်တို့ဒီရောက်တဲ့မျိုးကအခုတောင်မြင်ဘူးတော့သူတယောက်ကမြင်ရင်ဘာလို့ဆိုနေသားကြပါမလဲဘောနော်အဲ့ဒီကပြီးတော့ကြကြီးပြန်ငါရစနေနေ့ရှိပြီအခုနေလာမကြသေးဘူးဆိုတော့ဒီမိကုန်းရဲ့အဖြေကတော့ရှင်ပါအဲ့တော့ဒါပေမဲ့ဒီကြားထဲမှာပဲအားလုံးကနေသားကြပျော်ရွှင်အောင်နေနေကြရဲနေသွားရတယ်ပေါ့နော်အဲ့တော့အဲ့ဒီအရာဒုက္ခတွေနဲ့ပတ်သက်တဲ့အမြင်ကတော့အရင်တော့မရှိခဲ့တဲ့အမြင်မျိုးတွေကျွန်တော်မြင်ရပါတယ
်အခု2023ခုနှစ်ဒုက္ခတွေများနေ့ရဲ့ဆောင်ပုဒ်ကတော့အိမ်ဝင်းသူရဲ့မျှော်လင့်ချက်တဲ့ဆိုတော့အိမ်ဝင်းနေတဲ့ကိုလင်းနေအနေနဲ့ရောဘယ်လိုမျှော်လင့်ချက်တွေရှိတယ်လို့ပြောချင်ပါလဲရှင်
ကျွန်တော်အိမ်ဝင်းနေရလို့မျှော်လင့်ချက်ဆိုရင်တော့ကျွန်တော်တို့နိုင်ငံကြီးပြန်ပြီးတော့မှဟိုကောင်းမွန်တဲ့ဒီမိုကရေစီနိုင်ငံကြီးပြန်ပြီးတော့ဖြစ်စေခြင်းနဲ့ကျွန်တော်တို့ဒီနောက်မျိုးဆက်တွေမှာကျွန်တော်တို့ဒီအမုန်းပြရဲ့အာဂရတွေတရားတွေကျွန်တော်တို့မရှိဘဲနဲ့ကျွန်တော်တို့တိုင်းပြည်ကိုတူတူထိုးစားပြီးတိဆောက်တာမျိုးကျွန်တော်ဖြစ်စေခြင်းနဲ့အဲ့ဒီအချိန်ကျွန်တော်လည်းဘယ်ရွယ်ရရောက်ပေါ့နော်ကျွန်တော်အိမ်ပြန်လို့ရတဲ့အချိန်တိုင်းကျွန်တော်အိမ်ပြန်ခြင်းနဲ့အဲ့တော့ကျွန်တော်မျှော်လင့်ချက်ပါ
အမေရိကန်ပြည်ထောင်စုမှာရောက်ရှိနေတဲ့အဆိုတော်လင်းနစ်ဖြစ်ပါရဲ့ရှင်
ဖိနှိပ်မှုတွေအကြမ်းဖက်မှုတွေဆက်ပွဲတွေကြောင့်ကိုယ်နေရတွေကနေဆုံးခွာထွက်ပြေးနေကြရတဲ့ဒုက္ခတွေတွေခံနိုင်စွမ်းနဲ့တတိကိုဂုံပြုပြီးတော့နှစ်စဉ်ဂျွန်လ20ရက်နေ့ကိုကမ္ဘာဒုက္ခတွေနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်American အပါအဝင်ဒုက္ခသည်လက်ခံတဲ့နိုင်ငံတွေမှာဆိုရင်သူတို့စီမှာလာရောက်အခြေချတဲ့ဒုက္ခတွေတွေလူမှုအတိုင်းဝိုင်းထဲမှာသက်သားရဖြစ်အောင်လို့ဘယ်လိုနေထိုင်နေကြသလဲပြန်ပြီးတော့ဘယ်လိုအကျိုးပြုနေသလဲဆိုတာကိုအဲ့ဒီနေ့မှာမိမောင်းထိုးပြကြလေးရှိပါရဲ့ရှင်ကျွန်မဆုမြတ်မောမှာ
မတ်ဆုမြတ်မောရဲ့လူမှုရှုခင်းစီစဉ်တင်ဆက်ခဲ့တာပါ VOA American အတန်ကထုတ်လွှင့်တဲ့စီစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာအတွင်းဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက bami@voanews.com ဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တော်တွေမှာသတင်းအချင်းချုပ်ကိုဥတမောင်တန်းကပြောပြပေးပါဦးမြ။
America နိုင်ငံ Georgia ပြည်နယ်မှာသမ္မတဟောင်း Trump နဲ့သူ့လူတွေက2020ရွေးကောက်ပွဲကိုဥပဒေကြောင့်နဲ့မညီပယ်ဖျက်ဖို့ကြိုးစားခဲ့သလားဆိုတဲ့မေးခွန်းနဲ့ပတ်သက်ပြီး jury အဖွဲ့ကတင်းလာနေမှာအစိုးရရှေ့နေတွေကသူတို့ရဲ့တွေ့ရှိချက်တွေကိုတင်ပြလိုက်ပါတယ်။ဒီကိပြည်နယ်ဒီမိုကရက်အထက်လွှတ်တော်မှဂျန်ဂျော်ဒန်ကိုတနင်္လာနေ့မှာဆင့်ခေါ်ခဲ့ပြီးမိနစ်40လောက်မေးခွန်းတွေကိုမေးမြန်းခဲ့ကြပါတယ်။ပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှဘန်နူဂင်ရဲ့ပြည်နယ်အစိုးရယုံကထိတ်တန်းတာဝန်ရှိသူဂေဘရီယယ်စတာလင်တို့ကလည်းတရားရုံးကိုတနင်္လာနေ့စောစောပိုင်းကရောက်ရှိလာခဲ့တယ်လို့သတင်းတွေကပြောကြပါတယ်။တကယ်လို့စုံစမ်းစစ်ဆေးချက်တွေကိုတင်ပြရမှာဥပဒေအရဆက်ဆွဲဆိုဖို့လုံလောက်တဲ့အထောက်အထားတွေရှိတယ်လို့ဂျူဒီအဖွဲ့ကဆုံးဖြတ်ခဲ့ရင်သမ္မတဟောင်းထရမ့်ဟာနောက်ထပ်အမှုတမှုနဲ့ဆွဲဆိုတာကိုရင်းဆိုင်ရအောင်မှာဖြစ်ပါတယ်တနင်္ဂနွေနောက်ပိုင်းနဲ့တနင်္လာနေ့အစောပိုင်းမှာအမေရိကန်ပြည်တော်စုအလာစကာပြည်နယ်အနီးမှာရုရှားစစ်လေယာဉ်လေးစင်းကိုခြေရခါခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်လိုက်ပါတယ်အလာစကာပြည်နယ်လေကြောင်းကာကွယ်ရေးသတ်မှတ်စုံထဲမှာထောက်လန်းခြေရခံမိတာဖြစ်တဲ့အကြောင်းမြောက်အမေရိကန်လေကြောင်းကာကွယ်ရေးကုကဲမှုအဖွဲ့ NORAD ကပြောကြားပါတယ်ရုရှားလေယာဉ်ကနိုင်ငံတကာလေးပိုင်နဲ့ထက်မှာကြံခဲ့ပြီးအမေရိကန်ဓမ္မမုတ်ကတိလာအချုပ်ချာအာဏာပိုင်လေးပိုင်နဲ့ထက်ကိုမိုးဝင်ခဲ့ဘူးလို့မြောက်အမေရိကလေကြောင်းကာကွယ်ရေးကုတ်ကဲမှုအဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်။အလာစကာပြည်နယ်လေကြောင်းကာကွယ်ရေးသတ်မှတ်စုံထဲမှာဒီလိုရုရှားဘက်ကလှုပ်ရှားမှုတွေပုံမှန်ဖြစ်ပေါ်နေပြီးဒါဟာချိန်ချောင်းမှုတစ်ခုဖြစ်တော့မရှိမြင်တဲ့အကြောင်းပြောကြပါတယ်။ဂျမ်နီဘာနိုင်းဝန်ကြီးခရစ်ရှန်လင်နာဟာယူကရိန်းမြို့တော်ကီဖ်ကိုရောက်ရှိသွားပြီးယူကရိန်းနဲ့အတူရက်ဒီဆောင်ရွက်သွားမှာဖြစ်တယ်လို့တနင်္လာနေ့ကပြောကြားလိုက်ပါတယ်စစ်ဖြစ်ကြတဲ့ကဆိုလို့ရှိရင်ဒါဟာမကြီးညာပဲရောက်လာတဲ့သူ့ရဲ့ပထမဦးဆုံးယူကရိန်းခီးလည်းဖြစ်ပါတယ်ဂျာမနီဘာနာရေးဝန်ကြီးဌာနကယူကရိန်းကိုအခုကောနောက်မှာပါဘယ်လိုကူညီနိုင်မလဲဆိုတာကိုယူကရိန်းတာဝန်ရှိသူတွေနဲ့တိတိကျကျသေးသေးချာချာဆွေးနွေးမှာဖြစ်တယ်လို့ခီးရောက်မဆိုင်ဘာနာရေးဝန်ကြီးကပြောကြားပါတယ်ကျွန်တော်တို့ယူကရိန်းနဲ့အတူရက်ဒီပါတယ်အတူဆောင်ရွက်မှာဖြစ်ပါတယ်လို့သတင်းတော်တွေကိုသူကပြောပါတယ်ဒီစစ်ပွဲယူကရိန်းမရှုံးစရာဘူးလို့လည်းသူကဆိုပါတယ်2022ခုနှစ်စစ်ပွဲစဖြစ်ကလေးကဂျာမနီနိုင်ငံကယူကရိန်းကိုစစ်ရေးဗန်ဒါရေးလူသားချင်းစာနာထောက်ထားရေးအကူအညီဒေါ်လာ24ဘီလီယံကူညီထားခဲ့တာပါရုရှားကရူဘယ်ရဲ့တာမို့ဟာယူကရိန်းစစ်ပွဲစကလေးကဆိုလို့ရှိရင်အနေအဆုံးကိုထိုးချသွားတဲ့ကြောင့်ဘူဗန်ကအင်္ဂါနေ့မှာအရေးပေါ်စည်းဝေးကိုခေါ်ဆိုလိုက်ပါတယ်ရုရှားဘုရားကအတိုးနှုံးကိုပြန်လဲသုံးထပ်ဖို့ခေါ်ဆိုတာဖြစ်ပါရဲ့ရုရှားရဲ့စီးရဲသုံးစိတ်တွေတက်လာပြီးစွန့်ရင်နဲ့ပတ်သက်တဲ့ပို့ကုန်တွေပေါ်အနောက်နိုင်ငံတွေကအရေးယူပိတ်ဆို့လိုက်တဲ့အချိန်မှာခုလိုရူဘယ်ကကြာဆင်းလာခဲ့တာပ
ါသတင်းအချင်းချက်ကိုဥတမောင်တန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ရောဘတ်ဘတ်စ်နဲ့ဂျိုနာကွန်မန်ဆိုဖြစ်ပါတယ် VOA America တန်းရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစေမနက်6နာရီကနေ9နာရီထိလိုင်းတူမီတာ24 40 51နဲ့လိုင်းလက်မီတာ190ပြင် VOE ရဲ့ Facebook YouTube နဲ့ website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျန်းမာရွှင်လန်းကြပါစေကျွန်တော်ကတော့နေမြိုင်ပါဗျာ
This program has come to you from the Voice of America, Washington.